Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်၂၀၁၈ခုနှစ်ဒီဇင်ဘာလ၂၄ရက်ဒင်းလာနေညပိုင်းဖြစ်ရွေးစနေကိုရေကင်ပြည်သူ့ပြည်တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်9နာရီစင်တိုင်းထိလိုင်းတိုမီတာ24 25 32 နဲ့50 52 ကနေတိုင်းခွင့်ပေးနေပါတယ်။ဒီမှာအတန်းစမှာစီကြားတက်စီစဉ်တွေကိုတာဝန်ယူတိဆက်ပေးသွားမှာပါ။
ဒီမှာကတော့ဆွေမြတ်မော်ပါရှင်။အင်ဒိုနီးရှားနိုင်ငံမှာဆူနာမီဒီလိုင်းကြီးတွေကြောင့်သေဆုံးသူဟာ390ကျော်သွားပါပြီ။ဒီကနေ့ခရစ်စမတ်အကြိုတည်းမှာဝိပုစုတောင်းပွဲကျင်းပမယ်။ယေရှုခရစ်တော်ဖွားမြင်ခဲ့ရမှာစောက်ထားတဲ့ Church of Nativity ဘုရားရှိခိုးကျောင်းမှာဝိပုသူတွေစုဝေးရောက်နေကြပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်ရဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထောင်နဲ့ခုနှစ်နှစ်စီချမှတ်ခံထားရတဲ့ Writer သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံလွန်နဲ့ပတ်သက်ပြီးတော့ဒီကနေ့မှာတော့ရန်ကုန်တိုင်းတရားလွတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးကြရတဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကတော့ဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုဆက်တရားရုံးရဲ့လွဲမောင်းမှုတွေကိုဒီအထက်အယူခံတရားရုံးကနေပြီးတော့သိကြ
ဒေသတွေရဲ့ဥပဒေအကျိုးဆောင်ဦးတန်းဆောင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook ပေါ်မှာဝေဖန်ရေးသားခဲ့တဲ့ဒေါက်တာစိုးသူရစောကိုအရေးယူမှာမဟုတ်ဘူးလို့ကျန်းမာရေးဝန်ကြီးကပြောလိုက်တဲ့သတင်းအပြင်ထိုင်းနိုင်ငံကကြံငင်းထဲမှာပျောက်ဆုံးသွားတဲ့နှစ်နှစ်ရွယ်မြန်မာကလေးငယ်ကိုရှာဖွေနေတဲ့နောက်ဆုံးရအခြေအနေစတွေကိုလည်းဒီညပိုင်းမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်းဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အင်ဒိုနီးရှားနိုင်ငံဆောင်တာရေလက်ကြားတစ်ဖက်တစ်ချက်မှာဆူနာမီတန်းကြောင့်သေဆုံးသူဒီကနေ့တနင်္လာနေ့မှာ383ယောက်ရှိသွားပြီလို့သဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါရယ်။ထိခိုက်ဒဏ်ရာရသူ1400ထက်မနည်းရှိနေပြီးတော့တရာကျော်လဲပျောက်ဆုံးနေပါရယ်။ဆူနာမီတန်းဆွတ်ဆွဘွားဘွားခံခဲ့ရတဲ့ဘန်တန်းခရိုင်ကာရီတာကန်းကြီးကအပန်းဖြေနေရာကိုတမရချိုကိုဝီဒီယိုတို့ဒီကနေ့တွားရောက်ပြီးတော့ပျက်စီးဆုံးရှုံးမှုတွေကိုကြည့်ရှုခဲ့ပါတယ်။သေဆုံးဒဏ်ရာရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့တမရကပြောကြားခဲ့ပါတယ်။ဆူနာမီကြိုတင်တဲ့ဒီပိစနစ်အားလုံးကိုပြန်ဆက်ပြီးတော့ပျက်စီးနေတာရှိရင်ပြင်ဆင်ဖို့လဲတာဝန်ရှိသူတွေကိုညွှန်ကြားထားတဲ့အကြောင်းတမရကသတင်းတောက်တွေကိုပြောပြခဲ့ပါတယ်။စနေနေ့ညရုံးကအနားမှာရှိတဲ့မိရောင်ကြီးပောက်ကွဲပြီးတဲ့နောက်ကန်းကြီးဒေသတွေကိုဆူနာမီဒီလိုင်းလုံးကြီးတွေရိုက်ခတ်ခဲ့တာဖြစ်ပါတယ်။အနက်ကာရာကိုတိုဝါမီးတောင်ပောက်ကွဲပြီးတဲ့နောက်ရေအောက်မှာမြေပြိုမှုနဲ့ဒီရေတက်တာပေါင်းပြီးတော့ဆူနာမီဖြစ်ခဲ့တာလို့မိုးလေဝသရာသီဥတုနဲ့ဘူမိဗေဒဌာနကပြောပါတယ်။ဒါပေမဲ့မီးတောင်ပေါက်နေတာဂျွန်လတဲကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းလာမှုမီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါတယ်။ဆူနာမီကြောင့်ဆွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာရှိတဲ့ဆူမာထရာပြည်နယ်ကဆော့ဖ်လန်ဘန်ဒေတာနဲ့ဂျာဗာပြည်နယ်စီရန်နဲ့ပန်ဒီဂလန်ဒေတာတွေမှာတေဆုံးထိခိုက်မှုတွေဖြစ်ခဲ့တယ်လို့သူကပြောပါတယ်
။စီးရီးယားနိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းပြီးတဲ့နောက်မှာအဲ့မှာဆက်ပြီးတော့ကျန်နေတဲ့ IS Islamic စစ်သည်တော်တွေကိုတူရကီကဆက်လက်နိုင်နေသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရန့်ကပြောကြားလိုက်ပါတယ်။တူရကီသမ္မတရေဂျက်တာယီအာဒိုဝန်နဲ့သူအာဒိုဝန်ကသူ့အနေနဲ့စီးရီးယားနိုင်ငံမှာကျန်နေတဲ့ ISIS အဖွဲ့တွေကိုတုတ်တွင်ရှင်းလင်းဖယ်ရှားသွားမယ်လို့အခိုင်အမာပြောခဲ့ကြောင်းသမ္မတထရန့်ကတနင်္ဂနွေနေ့နောက်ပိုင်းက Twitter ကနေပြောကြားလိုက်ပါတယ်။မစ္စတာအာဒိုဝန်အနေနဲ့ဒါကိုလုံနိုင်တယ်လို့တူရကီနိုင်ငံကလည်းစီးရီးယားနိုင်ငံနဲ့ကက်ရက်ဖြစ်တယ်လို့ဆက်ပြောပါတယ်။ဒါကြောင့် American တပ်တွေပြန်လာမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။သူတို့နှစ်ဦးအချင်းတော်ကြားစကားပြောခဲ့ကြပြီးဒီဆွေးနွေးမှုအတွင်တပ်တွေပြန်ရုပ်သိမ်းမှုကိစ္စကိုဆွေးနွေးခဲ့ကြပြီးတော့အပြည့်သဘောဆောင်တယ်လို့လည်းသမ္မတထရန့်ကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့ဆွေးနွေးမှုအသေးစိတ်ကိုတော့သူကမပြောပါဘူး။ဒါပေမဲ့ဆွေးနွေးပွဲအတွင်းမှာ ISIS စစ်သွေးကြွားတွေအကြောင်းအပြင်ကုန်းတွေရေးဒေသတွင်းကအမေရိကန်တပ်တွေတိကျစနစ်ကြဖြည်းဖြည်းချင်းပြန်ရုပ်သိမ်းဖို့ကိစ္စတွေပါဝင်တယ်လို့ပြောပါတယ်။တူရကီသမ္မတရုံးရဲ့ကြေညာချက်မှာတော့အုပ်ချုပ်ရေးပိုင်းလက်ဟာမှုတွေမဖြစ်အောင်နိုင်ငံခြားစီးရေးတန်မာရေးနဲ့တခြားအုပ်ချုပ်ရေးပူပိုင်းပူပေါင်းဆောင်ရွက်မှုတွေကိုတိကျလှုပ်ဆောင်နိုင်ဖို့ကိုသူနဲ့သမ္မတထရန့်တို့သဘောတူခဲ့တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ America
New American Sun ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တင်းလာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာဘိုအသုံးစိတ်ကိုသမ္မတကအခိုင်အမာတောင်းဆိုနေတယ်လို့ဒီမိုကရက်အမတ်တွေဘက်ကလုံးဝမပြေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုံခြုံရေးအချို့အ ਨੇ ဆုံးစာသားပေးနေအထိရဆိုင်နေမှာဖြစ်ပါတယ်။အစိုးရယာယီအသုံးစိတ်နဲ့ပတ်သက်လို့အလွှတ်တော်နဲ့အင်ဗျူရောကြားပြည်လည်မှုမရရင်တော့ဒီထက်အချိန်ပိုကြာနိုင်ပါတယ်။နိုင်ငံတောင်ပိုင်းနယ်စပ်မှာတိုင်းမကရင်မလုံခြုံနိုင်ဘူးဆိုတာလူတိုင်းသိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ညက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သမ္မတတောင်းဆိုနေတဲ့ဒေါ်လာ5ဘီလီယံကျော်ပါတဲ့ယာယီအသုံးစိတ်ကိုအောက်လွှတ်တော်မှာပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့ပြီးမဲ့အထက်လွှတ်တော်မှာတောက်ကြနေကမဲခွဲရမှာပယ်ချခဲ့ပါတယ်။ဒီကိစ္စအထက်လွှတ်တော်မှာစနေနေ့ကျရင်စနေနေ့မှာဆက်ပြီးဆွေးနွေးခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူးဒီဇင်ဘာ28ရက်ကြာသပတေးနေ့ကျမှယာယီအသုံးစိတ်ဥပဒေကြမ်းကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ရှိတဲ့အတွက်ဒီမတိုင်ခင်မှာတော့ဒီဥပဒေကြမ်းကိုမဲခွဲဖြစ်မှာမဟုတ်ပါဘူးမက္ကဆီကိုနယ်စပ်မှာတိုင်းကာမယ်ဆိုတာဟာသမ္မတထရမ့်ရဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးတော့ရွေးကောက်ပွဲကတိတစ်ခုဖြစ်ပြီးတော့စရိတ်ကိုမက္ကဆီကိုဘက်ကခံရမယ်လို့သမ္မတကအရင်ကပြောနေခဲ့တာပါအခုတော့တိုင်းဆောက်ဖို့အသုံးစိတ်ဒေါ်လာ 5.8 ဘီလီယံအရင်ခွင့်ပြုဖို့အတွက်သမ္မတကလွှတ်တော်ကိုတောင်းဆိုနေတာဖြစ်ပါတယ်။ Republican အမတ်အများစုကလည်းသမ္မတတောင်းဆိုသလိုခွင့်ပြုဖို့ပြောနေကြပါတယ်။ Democrat အမတ်တွေဘက်ကတော့အခွန်တန်းပြည်သူတွေရဲ့ငွေတွေကိုတိုင်းဆောက်ဖို့ဘယ်တော့မှမပေးဘူးလို့ပြောပါတယ်။တောက်ကြနေတကောင်ချင်းတွေကစားလို့ဒီအစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာဖြစ်ပါတယ်
။ American တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာအဆုတ်မှာကင်ဆာကြိတ်နှစ်ခုကိုခွဲစိတ်ဖယ်ရှားခဲ့ပြီးတဲ့နောက်ပြန်လည်နေကောင်းလာနေပါပြီ။ညောင်မျိုးက Memorial Sloan Kettering Cancer ဆေးရုံမှာတောက်ကြနေကခွဲစိတ်ကုသပြီးတဲ့နောက်တနင်္ဂနွေနေ့ကဆေးရုံမှာအနာယူအလုပ်တွေပြန်လုပ်နေပြီလို့တရားရုံးချုပ်ပြောခွင့်ရ Kathy Abbott ရဲ့အပြောကို AP သတင်းမှာဖော်ပြထားပါတယ်။နိုဝင်ဘာလတုန်းကချော်လဲလို့နိုင်ငံသုံးချောင်းကျူးခဲ့ပြီးတဲ့နောက်စစ်ဆေးဆန်းသတ်မှုအတွင်းမှာအဆုတ်မှာအန္တရာယ်ပေးနိုင်တဲ့အကျင့်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်85နှစ်ရှိဖြစ်တဲ့တရားသူကြီး Ruth Bader Ginsburg ဟာတရားရုံးချုပ်တရားသူကြီး၉ယောက်ထဲမှာတော်လေး liberal အတွေးအမြင်ရှိသူတယောက်ဖြစ်ပါတယ်သူဟာအရင်ကလည်းဥမာကြီးကင်ဆာဖောက်ချွေကင်ဆာတို့ကိုကုသခဲ့ပေမဲ့တရားရုံးကြားနာမှုတွေကိုတခါမှမပြတ်ကွက်ခဲ့ပါဘူးတရားရုံးချုပ်မှာဇန်နဝါရီ9ရက်နေ့ကြာရင်ကြားနာမှုတစ်ခုရှိပါတယ်သူဟာတွဲဘက်တရားသူကြီးအဖြစ် 1993 ခုနှစ်မှာစတင်တာဝန်ထမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ဒီ1900နှစ်စီချခံထားရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုအယူခံကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါဗျ။သူတို့ဟာဒီထောင်ကျောက်ဆင်ဖမ်းဆီးခံခဲ့ရတယ်ဆိုတဲ့အချက်နဲ့နိုင်ငံတော်လျှို့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တဲ့နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားလိုရှေ့နေတွေဘက်ကတတ်တည်မပြနိုင်ခဲ့တာကိုသတင်းတော်တွေရဲ့ရှေ့နေကအဓိကထားပြီးတော့အယူခံဝင်ခဲ့ပါဗျ
။ဒီမှုကဒီအောက်တရားမူလအမှုစစ်တရားရုံးတော်ရဲ့အာဘယ်မှာသာကောက်ဦးသုံးသက်ချက်တွေကိုတော့ဒီယူကန်တရားရုံးကနေပြီးတော့တိတိကျကျအမှုလေးကိုတိတိကျလေ့လာမယ်သုံးသပ်မယ်ဆိုလို့ရှိရင်တော့ဒီဝါလုံးနဲ့ချော်ဆိုးဦးတို့အတွက်လုံမြောက်ရအချိန်တွေတခုသုံးသက်ချက်တခုချလိုက်နေမှာပါ
သတင်းတော်တွေအကျိုးဆောင်ရှင်းနေဦးတန်းဆောင်အောင်ဖြစ်ပါတယ်နှစ်ဖက်အယူခံလျှောက်လဲချက်တွေကိုတရားရုံးမှာဒီကနေ့တနားရီကျော်ကြာအောင်ကြားနာပြီးတော့နောက်ထပ်ယုံကြည်ပေးခဲ့ပါတယ်အယူခံလျှောက်ထားချက်ဆုံးဖြတ်ချက်ဘယ်တော့ချမလဲဆိုတော့လောလောဆယ်မသိရသေးပါဘူးရှိခိုင်ပြည်နယ်မြောက်ပိုင်းအင်းညင်ကျွာနားမှာဒီမွတ်စလင်၁၀ဦးဥပဒေမဲ့အသက်ခံခဲ့ရတဲ့တရင်စုံစမ်းနေစဉ်2018ဒီဇင်ဘာကတရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဖမ်းခံခဲ့ရတာဖြစ်ပြီးတော့2018စက်တင်ဘာမှာထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်တရင်စုံစမ်းလို့ဖမ်းဆီးထောင်ချခံရတဲ့တရင်တော်တွေကိုပြန်လွှတ်ပေးဖို့အတွက်တရင်လွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ American British အပါအဝင်အစိုးရတော်တော်များများကတောင်းဆိုနေကြပါတယ် Time Magazine ကြီးကလည်း2018ခုနှစ်အတွက်အထူးခြားဆုံးပုံကိုယ်တွေအတွက်အဖြစ်နဲ့ဒီအမှန်တရားကာကွယ်သူတရေကောင်တရင်သမားတချို့ကိုရွေးချယ်ခဲ့တဲ့အထဲမှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လည်းရွေးချယ်ခုန်ပြုခံခဲ့ရပါတယ်
။ပါကစ္စတန်နိုင်ငံမှာရှိတဲ့အဂိလိုက်ဆောင်မှုတိုက်ဖျက်ရေးတရားရုံးကဝန်ကြီးချုပ်ဟောင်းနဝရှာရော့ကိုသူ့ဝင်ငွေထက်ကျော်လွန်တဲ့ပိုင်ဆိုင်မှုတွေရှိနေတဲ့အတွက်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။အသက်68နှစ်ရှိဖြစ်တဲ့မစ္စတာရှာရော့ဟာအစ္စလာမဘတ်မြို့ကတရားရုံးကိုရောက်လာခဲ့ပြီးတော့တရားသူကြီးကသူ့ကိုအဂိလိုက်ဆောင်မှုစွဲချက်နှစ်ခုနဲ့အပြစ်ရှိတယ်လို့အမိန့်ချလိုက်ပြီးတဲ့နောက်သူ့ကိုဖမ်းဆီးခဲ့ပါတယ်။တရားရုံးရဲ့အမိန့်ထဲမှာတော့ဝန်ကြီးချုပ်၃ချိန်ဖြစ်မှုတဲ့နဝရှာရဖာဆော်ဒီအာရေဗျနိုင်ငံကသံမရီဆက်ယုံတိဆောက်ဖို့အတွက်ငွေဘယ်ကရောက်တယ်ဆိုတာကိုပြသနိုင်ခြင်းမရှိခဲ့ဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့နဝရှာရဖာဒုတိယဆွဲဆိုထားတဲ့အမှုကတော့တတ်သိခိုင်လုံခြင်းမရှိဘူးဆိုပြီးတော့အာဂရီလိုက်ဆောင်မှုတိုက်ချဲ့ရေးတရားရုံးကပလတ်လိုက်ပါတယ်။နဝရှာရအနေနဲ့ထောင်ဒဏ်အပြင်အမေရိကန်ဒေါ်လာ25သန်းဒဏ်ငွေပေးဆောင်ရမှာဖြစ်သလိုနိုင်ငံရေးမှာ10နှစ်ပါဝင်ပတ်သက်ခြင်းမရှိရဘူးဆိုပြီးတော့လည်းအမိန့်ချမှတ်ခဲ့ပါတယ်။နဝရှာရဖာသူအနာရှိစေမှာပြည်ပမှာပိုင်ဆိုင်မှုတွေကိုတိစောက်ထားရှိတယ်လို့ဆွဆွဲခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းနဝရှာရကတော့သူ့အနေနဲ့အမာရွတ်တစုံတရာမလုပ်ခဲ့ဘူးဆိုပြီးတော့ တရားရုံးမှာဒီကနေ့ထွက်ဆိုသွားပါတယ်သူရဲ့မွတ်စလင်လီဂ်နဝါပါတီကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုရှုံချပြီးတော့အယူခံဝင်သွားမယ်လို့ပြောပါတယ်သူကိုထောက်ခံသူတွေလည်းဒီအမိတ်မချခင်တရားရုံးရှေ့ကိုလာရောက်ခဲ့ကြပြီးတော့လုံခြုံရေးအနေနဲ့ခဏပဋိပက္ခတွေဖြစ်ခဲ့ပါတယ်ခင်ဗျာ
ယေရှုခရစ်တော်ဖွားမြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့ဂျော်ဒန်မြစ်အနောက်ဖက်ကန်ဒေသက Church of the Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas အကြိုနေ့ညဝတ်ပြုဆုတောင်းမှုအတွက်ခရစ်ယာန်ဘာသာဝင်တွေစုဝေးရောက်နေကြပါတယ်ခရစ်ယာန်ဘာသာဝင်တွေကမ္ဘာလှည့်ခီးတယ်တွေဟာတဲကြောက်တုံးတွေနဲ့ဆောက်ထားတဲ့ဘုရားရှိခိုးကျောင်းရဲ့ခတ်ချင်းချင်းအဝင်ဝါးကနေပြီးတော့ဘုရားကျောင်းထဲကိုတန်းစီဝင်ရောက်ခဲ့ကြရပါတယ်ဒီနေ့ Christmas အချိန်မှာဒီ Bethlehem ကိုလာရောက်သူအများဆုံးဖြစ်တယ်လို့ Palestine ခီးသွားဝင်ကြီးဌာနကပြောပါတယ်။ Palestine မှာဒီခရစ်ယာန်ဘာသာဝင်တွေကလူနည်းစုသာဖြစ်ပြီးတော့ Jordan မြစ်အနောက်ဘက်နဲ့ Gaza ဒေသမှာ Christmas ပွဲတော်ကိုတရားဝင်ကျင်းပခွင့်ရတဲ့မြို့တွေထဲမှာ Bethlehem မြို့လည်းပါပါတယ်။ Jerusalem မြို့ရဲ့တောင်ဘက်6မိုင်လောက်မှာရှိတဲ့ Bethlehem မြို့ရဲ့အဝင်ထွက်ကိုတော့ Israel လုံခြုံရေးတွေကထိန်းချုပ်ထားပါတယ်။
ယေမန်ကိုရောက်ရှိနေတဲ့ကုလသမဂ္ဂလေလာဆောင်ကြည့်အဖွဲ့ဟာယေမန်နိုင်ငံကဟိုဒိဒါစိတ်ကမ်းမြို့တစ်ဝိုက်မှာအပြစ်ခတ်ရစဲအခြေအနေကိုစောင့်ကြည့်နေပြီးတော့တိုက်ခိုက်နေကြတဲ့နှစ်ဖက်အဖွဲ့ဟိုဒိဒါမြို့ကထွက်ခွာပေးဖို့သဘောတူညီမှုရာရေးအဖွဲ့မှကြိုးပမ်းနေပါတယ်။နယ်သာလန်အငြိမ်းစားဗိုလ်ချုပ်ကြီးပက်ထရစ်ကမ်မတ်ဦးဆောင်တဲ့အဖွဲ့ဟာဒီ sorry ကြောတော့နောက်ခံပေးထားတဲ့ယေမန်ဆိုးရွားအဖွဲ့ဝင်ကိုယ်စားလှယ်တွေနဲ့အီရန်ကြောတော့နောက်ခံပေးထားတဲ့ဟူသီသမုံတွေကြားဆွေးနွေးညှိနှိုင်းမှုတွေကိုကမောက်ကထပြုလုပ်ခဲ့တာပါ။နှစ်ဖက်လုံးကအပြစ်ခတ်ရစေးရေးသဘောတူညီခဲ့ကြပြီးတော့ဟိုရီဒါစိတ်ကမ်းမြို့တဝိုက်မှာရှိတဲ့နှစ်ဖက်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းဖို့သဘောတူခဲ့ပါတယ်။ဟိုရီဒါမြို့ဟာယေမန်နိုင်ငံအတွက်စေဝါနဲ့အစားအစာတွေအဓိကတင်ပို့ပေးတဲ့နေရာဖြစ်ပြီးတော့ဟူသီသမုံတွေကဒီမြို့ကိုထိန်းချုပ်ထားတာပါ။ဒါကြောင့်ဒီလိုထောက်ပံ့ရေးပစ္စည်းတွေပေးပို့ရမှာဂျောင်းဝင်နောက်ဆက်မှုတွေဖြစ်ရင်ပြည်သူတွေသာအထိနာမှာဖြစ်ပါတယ်။ Sorry ဦးဆောင်တဲ့ညီမောင်အဖွဲ့လေချောင်းကတိုက်ခိုက်တဲ့အတွက်လူတောင်းလောက်တည်ခဲ့ရတယ်လို့အခုခါယေမန်မှာလူပေါင်း16တန်းလောက်အစားအစာဆေးဝါးနဲ့တောက်သုံးရည်အရေးတကြီးလိုအပ်နေပါတယ်ခင်ဗျာတနင်္ဂနွေနေ့ကကစားခဲ့တဲ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့တော့တနမ်အသင်းက Everton ကို 6-2 နဲ့နိုင်သွားပါတယ်တော့တနမ်အတွက်ဂိုးတွေကိုတော့ Harry Kane နဲ့နောင်ကိုရီးယားတောင်ဝန်တိုက်စစ်မှုဆောင်းက2ဂိုးစီသွင်းပေးခဲ့သလို Denmark ကလည်း Christian Eriksen နဲ့ Delhi Ali တို့ကလည်း2ဂိုးစီသွင်းပေးခဲ့တာပါ Everton အတွက်ဂိုးတွေကိုတော့ Walcott နဲ့ Ferguson တို့ကသွင်းပေးခဲ့တာဖြစ်ပါတယ်တော်တမ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်18ပွဲအပြီးမှာ42မှတ်နဲ့အဆင့်3နေရာမှာရှိနေပြီးတော့ဒုတိယနေရာက Man City နဲ့နှစ်မှတ်သာခွာပါတော့တယ်တော်တမ်နီးပြမော်ရီစီယိုပိုချက်တီနိုကတော့သူ့အသင်းခြေစွမ်းပြနေပေမဲ့ Premier League Champion ဖြစ်ဖို့အတွက် Liverpool နဲ့ Man City တို့နှစ်သင်းကပို့ပြီးတော့ရေပန်းစားကြောင်းဒါပေမဲ့လည်းသူတို့အနေနဲ့ Champion ဖြစ်ဖို့အတွက်သူတက်နိုင်သလောက်ကြိုးစားသွားမယ်လို့မနေ့ကပွဲပြီးသတင်းလာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
မဆူမြမွေနဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဗိုက်တာသတင်းတောက်တွေရဲ့အယူခံတော်ကိုရန်ကုန်တိုင်းတရားလွှတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးစမှာ၄နိုင်ငံလူဝတ်ချက်အဝတီကိုချိုးဖောက်တဲ့ဆွဲဆွဲချက်နဲ့1900နဲ့စီချမှတ်ခံထားရတဲ့ဗိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံတော်နဲ့ပတ်သက်ပြီးတော့ဒီဇင်ဘာလ24ရက်တင်းလာနေ့ဒီကနေ့မှာရန်ကုန်တိုင်းတရားလွှတ်တော်ရုံးမှာနှစ်ဖက်လျှောက်လဲချက်ပေးကြပါတယ်သတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်တွေကရောမိသားစုဝင်တွေကပါသတင်းတောက်နှစ်ယောက်ပြန်ပြီးတော့လွတ်မြောက်လာဖို့မျှော်လင့်နေကြဆဲဖြစ်ပါတယ်။ဒီကနေ့ယူကန်ကြားနာပွဲကိုကိုရိုင်းသွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကကိုကျော်သိန်းကသတင်းပေးပို့ထားပါတယ်ရှင်
။ပေါ်လုံးနဲ့ကိုကျော်ဆိုးဦးတို့ကိုထောင်နှံ9နှစ်စီချမှတ်ခဲ့တဲ့ရန်ကုန်မြောက်ပိုင်းခရင်တရားရုံးရဲ့စုမဲ့ချက်တွေဟာဘယ်လိုလွဲမှားနေလဲဆိုတာတွေကိုအထက်အယူခံတရားရုံးကသိရှိအောင်ဒီကနေ့ရှောင်လွဲချက်ပေးတာဖြစ်တယ်လို့သတင်းတောက်တွေရဲ့ဥပဒေအကျိုးဆောင်တူဦးဖြစ်သူဦးတန်းစောအောင်ကရှောက်လဲချက်ပေးပြီးတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုပြောပါလေဒီအယူခံရှောက်ထားချက်ပေါ်သူတို့မျှော်လင့်ထားတာကိုလည်းတရားလွတ်တော်ရှင်းနေဦးတန်းစောအောင်ကအခုလိုပြောပါလေ
ကျွန်တော်တို့ကဒီအယူခံမှာဒီအောက်ယုံအောက်တရားရုံးရဲ့မူလအမှုစစ်တရားရုံးရဲ့လွဲမောင်းမှုတွေကိုဒီအယူခံတရားရုံးကနေပြီးတော့တရားလေးတာတုံးတဲ့သိရှိပြီးတော့ဒီဝါလုံးနဲ့ကြော်ဆိုးဦးတို့ဟိုဟိုလွတ်မြောက်ဖို့အတွက်เนาะသူတို့ဆုံးဖြတ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်နောက်တစ်ခါဒီဝါလုံးနဲ့ကျုပ်စိုးတို့ကဒီသတင်းသမားလုပ်ကိုမီဒီယာဥပဒေเนาะကျင့်ဝတ်တွေနဲ့အညီသူတို့လှုပ်ဆောင်ခဲ့တာယူသားသတင်းသမားလုပ်ကိုလုပ်ခဲ့တာဖြစ်တယ်နောက်တစ်ခါဒီအောက်တရားရုံးကဒီတက်တဲ့ကြရန်တာဝန်ကိုဒီဆွဲဒီအယူခံတရားလိုတွေဖြစ်တဲ့ဝါလုံးတို့ကျုပ်စိုးတို့သတင်းတော့ဒီပေါ်ပခုံးကြောင်းတာဝန်ပေးထားတာလဲဒါကဟိုမသိလျော်တဲ့အကြောင်းအရာတစ်ခုပါ
ကိုဝါလုံးနဲ့ကိုကျုပ်စိုးဦးတို့ဟာလျှို့ဝဲလို့ဆိုတဲ့မှတ်တမ်းမှတ်ရာတွေကိုသူတို့ကိုယ်တိုင်သူတို့လက်ထဲမှာရယူသိမ်းဆည်းထားတာမဟုတ်ဘဲရဲတပ်ဖွဲ့ကသူတို့လက်ထဲကိုစာရစရန်တွေထည့်ပေးပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့အရင်တရားရုံးတွင်စစ်ဆေးချိန်မှာသူတို့ကိုယ်တိုင်ကအခိုင်အမာပြောထားဘူးလို့ ဥပဒေအကျိုးဆောင်တွေကလည်းတရက်ခွင်မှာအဲ့ဒီအတိုင်းရှောက်လဲခဲ့ကြတာပါဒီကနေ့ယူကန်ဂျာနာဘွဲမှာလည်းဒီကိစ္စကိုပဲထပ်ပြီးအသေးချာပြောခဲ့တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်
ဒီထောင်ချောက်စင်ဖန်းစည်းတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဟိုတေးသေးကြကြလေးပြောခဲ့ပါတယ်ပြောခဲ့ပါတယ်ဆိုတာဒါကျွန်တော်တို့အောက်တရားဦးမှာစစ်တဲ့အထဲမှာလည်းဒီလူသက်တွေထွက်ချက်တွေเนาะနောက်တစ်ခါဆိုင်းရဆဒန်ဒီအချင်းချင်းမှာကောမှိုင်းမှုတွေကဒါရှိခဲ့ပြီးတာဒီတရားသူတို့အောက်တရားဦးကတရားလူပြသက်တွေရတပ်ဖွဲ့ဝင်တွေအဲနောက်ရတားသက်တွေကိုပြထွက်ဆိုချက်မှာကောမှိုင်းမှုချက်တွေရရှိပြီးတာအဲ့ဒါကိုကျွန်တော်တို့အောက်တရားဦးမှာတေးကြပေါ်ပြလာတယ်အမှုတွေကိုဒါတေးကြလိမ့်လာမယ်ဆိုလို့ရှိရင်တော့ဒီဟာဒီရတပ်ဖွဲ့ရဲ့အမှုစဉ်နဲ့ဆိုတဲ့အကကွက်ကွက်မြင်နိုင်ပါလားအဲ့တော့ဒီအပေါ်ဒီယူကန်တရားရုံးကနေပြီးတော့အောက်ရုံးအမှုတွေကိုတေချာလိမ့်လာပြီးတော့ဟိုသုံးသပ်ပြီးတဲ့ခါကျလို့ရှိရင်ဒီမြန်မာနိုင်ငံရဲ့အတရားဥပဒေစိုးမိုးရေးနဲ့အလွတ်လပ်သာထုတ်ပေါ်မှုဆိုင်ရာကိစ္စတွေကိုဟိုဂရီကူပြည်စည်းပြီးနိုင်မယ်လို့ယူဆပါတယ
်ဒီကနေ့ကြားနာပွဲမှာနှစ်ဖက်ဥပဒေကျိုးဆောင်တွေကအသီးသီးဆောင်လွှဲချက်ပေးကြတာဖြစ်ပြီးဒရင်နောက်တွေအတွက်ဆောင်ရွက်ချက်ပေးသူကတော့သူတို့ရဲ့ဥပဒေအကျိုးဆောင်တူဖြစ်သူအယ်ခွန်ရင်ပါမဒရင်နောက်တွေစီမှာတွေ့ရတယ်ဆိုတဲ့ထောက်ထားမှတ်တမ်းတွေဟာလျှို့ဝှက်ချက်ပြီးမဟုတ်ဘူးသူတို့ဟာဒရင်နောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာသာဖြစ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်လို့ဆောင်တာမဟုတ်တယ်လို့သူတို့အပေါ်ဆွဲတင်ခံရတဲ့ပြမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေပုံမှာ31ကားငယ်ကိုချိုးဖောက်မှုမရှိဘူးဆိုတာအဓိကဆောင်ရွက်တင်ကြတော့ပါတယ်တစ်ဖက်ကဆွေးရရှိနေဖြစ်သူရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတရားလူတော်ရှိနေဦးတန်းစောအောင်ပြောပြတာကတော့
ဥပဒေပိုင်းကတော့တရားစွဲဖွဲ့စည်းပိုင်းစုတ်ကင်ထားတာကတော့ဟိုဒီတက်စီကန်စာရုပ်တွေလက်ထဲမှာတွေ့တယ်တွေ့တဲ့အတွက်ဒါဖမ်းတယ်ပေါ့ဗျာနောက်ခါတယ်လီဖုန်းထဲမှာတွေ့တဲ့အထောက်အထားတွေဒီဟာတွေကလည်းဒါနိုင်ငံတော်လျှို့ဝှက်အစိုးရဆိုတဲ့စာရဆက်တမ်းတွေပေါ့အဲ့ဒီဟာကိုပဲတရားတွေစုတ်ကင်ပြီးတော့ဖမ်းတာပေါ့ဥသာသူတို့လျှောက်လက်ချက်ပေးတာပေါ့အဓိကကတော့
ဒီကနေ့ကြားနာပွဲကိုသတင်းမီဒီယာသမားတွေအပြင်ရန်ကုန်မြို့အခြေစိုက်နိုင်ငံကတန်ယုံနဲ့အဖွဲ့အစည်းတချို့ကတာဝန်ရှိသူတွေလေးလာသူတွေနဲ့မိသားစုဝင်တွေပါတက်ရောက်နားထောင်ကြပါတယ်ဒီထဲမှာကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤမွန်လည်းအပါဝင်ပါပြီးခဲ့တဲ့စနေနေ့ကပဲကိုဝါလုံးနဲ့ထောင်မှာတွေ့တွေ့ခဲ့သေးပြီးသူတို့လည်းအကောင်းဆုံးမျှော်လင့်နေကြတယ်လို့မပန်းဤမွန်ကပြောတယ်လို့သူကိုယ်တိုင်ရဲ့ဆန္ဒကိုလည်းအခုလိုပြောပြပါတယ
်ညီမကတော့သူတို့နှစ်ယောက်စလုံးကကိုရီမိသားစုတွေကိုတင်းလုံးလုံးပြီးတော့ပဲရိုးရိုးတက်တာနဲ့တမအားရီစီဝါလုံးကိုလုံးပြီးတော့ရှာကျွေးနေတဲ့လူနှစ်ယောက်ပေါ့နော်မဟုတ်တာလည်းဘာမှလည်းမလုပ်ထားဘူးသူတို့ရဲ့ဘဝတခြားမှာလည်းပဲတစ်ခါမှဥပဒေနဲ့ညီဆွန်းခဲ့တာမရှိတဲ့အတွက်ကြောင့်အမှန်တရားနဲ့နေထိုင်နေတဲ့လူတွေတရားကိုသူတို့နှစ်ယောက်ကိုအမြန်ဆုံးတို့မြောက်စေခြင်းနဲ့
ဒီကနေ့ယူကန်ကျောင်းပွဲပြီးတဲ့နောက်တစ်ဆင့်ကတော့အယူကန်တရားရုံးကအမိန့်ချမှတ်မှာဖြစ်ပြီးအမိန့်ချမှတ်မဲ့နေ့ကိုကြိုတင်ကြေညာမှာဖြစ်ပါတယ်ဒီနေ့မှာဆုံးဖြတ်ချက်ချမယ်ဆိုတော့ကိုလောလောဆယ်အတိအကျမသိရသေးပေမဲ့လည်းနောက်နှစ်ဇန်နဝါရီလတည်းလောက်မှာဖြစ်နိုင်တယ်လို့ရှင်းနေဦးတန်းစောအောင်ကပြောပါတယ်ခင်ဗျာ
ကိုကျော်သိန်းတင်ဆက်ပေးထားတာဖြစ်ပါတယ်အခုခါမှာတော့ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook မှာဝေဖန်တဲ့သူကိုရေးယူမှာမဟုတ်ဘူးဆိုတဲ့တင်ကိုလည်းတင်ဆက်ပေးကြပါမယ်။အထက်ကမှပြည်ကဇီးပင်ကြီးဗဟိုဝန်ထမ်းတက်တူမှာတင်းတန်းတက်ရင်းနဲ့တွေ့ဆုံခဲ့ရတာပြီးအပေါ်ဇီးပင်ကြီးစစ်တန်းဆိုပြီးတော့ Facebook ပေါ်မှာဝေဖန်ရေးသားခဲ့တဲ့ဒေါက်တာစိုးသူရဆောကိုရေးယူမှာမဟုတ်ဘူးလို့ကျွန်မဝင်ကြီးကပြောလိုက်ပါတယ်။ဒေါက်တာစိုးသူရဆောကိုဌာနတွင်ခေါ်ယူစစ်ဆေးခဲ့သူတွေကိုစီစဉ်နေပြီးတော့လိုအပ်သလိုဆက်လုပ်သွားမယ်ဆိုပြီးတော့လည်းဝင်ကြီးကပြောဆိုထားပါတယ်။ View မြန်မာတိုင်းတင်တာဝမ်မီခါကရန်ကုန်မြို့ကနေတင်ပေးပို့ထားပါတယ်ရှင
်။ဇီးပင်ကြီးတင်တဲ့အတွေ့အကြုံနဲ့ပတ်သက်လို့ဇီးပင်ကြီးစစ်တန်းဆိုတဲ့ခေါင်းစဉ်နဲ့အပိုင်းလေးပိုင်းခွဲပြီး Facebook မှာမကြသေးခင်ကရေးသားတင်ပြခဲ့တဲ့ဒေါက်တာစိုးသူရဇော်ကိုစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းပြီးစစ်ဆေးမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တကယ်ကတော့သူ့ကိုအေးအေးယူဖို့မရှိကြောင်းကျမရေးဝန်ကြီးဒေါက်တာမြင့်ထွေးကဒီဇင်ဘာ24ရက်နေ့မှာသတင်းမီဒီယာတွေကိုပြောဆိုလိုက်ပါတယ်
။ကျွန်တော်မှလူစားအကြောင်းမကြည့်ပါဘူး။နောက်သူ့ကိုပြည်သူ့ဟူပါပေါ့လေ။နိုင်ငံတော်သူ့ဟူပါရှိတယ်လားလို့ပေါ်ပြပြောဆိုမိချင်တယ်ဒီလိုတောင်းကျွန်တော်ဘာမှမလုပ်ဘူးလောလောဆယ်ဘာမှလုပ်ဖို့လည်းအစီအစဉ်မရှိပါဘူးသူနော်ဟုတ်ပြီအလုပ်ပဲကြိုးစားဖို့ဆက်လုပ်ဖို့ကျွန်တော်ကြိုးစားပါတယ်ဒီလိုကြိုးစားပြီးလုပ်နေပါတယ်အခုရတာပါဘူးပြင်ပဆောင်နဲ့ကျွန်တော်ကြည့်အောင်အားလုံးဆောင်လောကဒနာပြုလောကသွားဆောင်လောကအကုန်လုံးကျွန်တော်ကြည့်အောင်ကြောက်တာပါမှာ
သွားဆောင်တဦးဖြစ်တဲ့ဒေါက်တာစိုးသူရဇော်ကိုဌာနရင်းစစ်ဆေးမဲ့စာကိုပြည်ရောင်စုဝင်ကြီးဒုဝင်ကြီးနဲ့အမြဲတမ်းတွင်းဝင်တို့ကိုယ်တိုင်ကြိုတင်သိရှိတာမရှိပဲလူမှုကွန်ရက်ပေါ်မှာပြက်နှက်လာမှသာသိကြရတယ်လို့ဝင်ကြီးကဆိုပါတယ
်ကျွန်တော်အမှန်တိုင်းပြောမယ်ဆိုသူတို့အနေနဲ့လုတော့မလုပ်ရဘူးလုတ်စုဝင်တော့မှကျွန်တော်ဦးစုံချမ်းစစ်ဆေးပဲလုပ်ရမယ်ခုကမဟုတ်ဘဲနဲ့ဌာနဆိုင်ရာစုံချမ်းစစ်ဆေးမျိုးတော်တဲ့ခါကျတော့ဒါတော့ဘာသူမဆိုပါလိမ့်ဟောဖြစ်တာပေါ့နော်အဲ့လိုဖြစ်သွားတာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေဒီနေ့မနေ့ပဲခေါ်ပြီးပါတယ် เบลูเบลูเบลูพี่ว่าเลยทำดีเนาะถ้าพี่เราที่เราเช่นนี้ทำดีดีมาเลยไอ้ประมาณจีวีเราจะนอนรอคุณนั้นสิมีอะลูกต้องรู้ที่เราจะนอนรอบ่เลยอันนี้จะนอนรอจะนอนไปกูสิท่ารออย่างนี้เราเลยไม่รู้จักในลูกเด็กน่ารู้จะนอนรอบ่
စီဗင်ကြီးဘဟုဝင်နန်းတက္ကသိုလ်မှာအစိုးရလက်ထက်ဘဟုဝင်နန်းတက္ကသိုလ်ရဲ့ပြုရင်ပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုလည်းလာမယ့်ဒီဇင်ဘာ26ရက်နေ့မှာလုပ်သွားဖို့ရှိတယ်လို့ဘဟုဝင်နန်းတက္ကသိုလ်ကတာဝန်ရှိသူတူကပြောဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ထားတာဖြစ်ပါတယ်။အခုတစ်ခါမှာဒီထိုင်းကြံကင်းထဲမှာပျောက်ဆုံးသွားတဲ့ကလေးငယ်ကိုဆက်ပြီးတော့ရှာဖွေနေသေးတယ်ဆိုတဲ့ချင်းတွေကိုတင်ဆက်ပေးချင်ပါတယ်။ထိုင်းနိုင်ငံမှာပျောက်ဆုံးနေတဲ့နှစ်နှစ်အရွယ်ကလေးငယ်တယောက်ကိုထိုင်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေစေဖြစ်ပါတယ်။ကလေးငယ်ပျောက်ဆုံးသွားတာအခုဆိုရင်သတင်းတပတ်ကြာသွားပြီဆိုပေမဲ့လက်မလျှော့သေးဘဲနဲ့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်တယ်လို့မတိကားသူတွေကလည်းမင်းမြန်စစ်စစ်နေရတယ်ပြုလုပ်နေပါတယ်။ထိုင်းချီဆိုင်ဖျူဂျီမြန်မာပိုင်းသတင်းတော့မင်းအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံစူဖန်ဘူရီခရိုင်တွင်းကဧကပေါင်းယာနဲ့ချီကျဲဝင်းနဲ့ကြံတော်ကြီးတွေမှာဒီဇင်ဘာလ18ရက်နေ့မနေ့ကတည်းကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြမကလေးငယ်ကိုရှေ့ရကြတဲ့အထိရှာမတွေ့သေးပေမဲ့ထိုင်းရနာပိုင်းတွေကလက်မလျှော့ပဲဆက်ပြီးရှာဖွေပေးနေတဲ့အကြောင်းပျောက်ဆုံးသွားတဲ့ကလေးရဲ့မိခင်ဖြစ်သူကပြောပြပါဗျာ
။ဂျူရဖော်ဆိုရတဲ့ကျွန်တော်တို့ရှာတဲ့အချိန်ရှိသေးရည်မဖြစ်ပါသေးတဲ့နာဗီယာလက်ဖက်ပေးပါမဖြစ်ပါနဲ့ပြန်ပို့ပေးပါရည်ဆိုတော့လည်းဒီလိုလောက်ပေးအဲဒါလည်းပေးရပါလား။ဒီလိုတော့ကြာရောက်ဆိုတော့အားရနေတော့လည်း
ကျမတို့ရှာနေတာရှိရရှိသွားပါပြီမိသားစုနဲ့ကလေးကိုတနာပြီးတော့လမ်းဖွင့်ပေးပါပြန်ပို့ပေးပါအားလုံးကတော့နေရာတိုင်းမှာလှုပ်ပေးနေကြပါတယ်အကူအညီရှာပေးနေကြပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါဒီဇင်ဘာလ24ရက်နေ့မှာတော့ရေငုပ်သမားအဖွဲ့တွေကရေမော်တွေနဲ့ပြည့်နေတဲ့ကြံတော်အနီးကရေကန်ကိုရှင်းလင်းပြီးရေငုပ်ပြီးရှာဖွေပေးနေကြတယ်လို့ရွာသားတွေသတင်းပေးလာတဲ့အတွက်ကျန်ဆိုင်ခင်းတော်နဲ့အနီးဆုံးကမတင်ငါရတဲ့အိမ်တလုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ကြပါတယ်။တဲငယ်အတွင်းမှာအသက်50အရွယ်အမျိုးသမီးတဦးသာနေထိုင်နေတာတွေ့ရပြီးအိမ်တွင်းမှာတော့ကလေးနဲ့ရုပ်တွေအများအပြားတွေ့ရပြီးယောက်ျားဖြစ်သူကပျောကကုလက်ဆရာတဦးဖြစ်ကြောင်းတေဆုံးသွားတာနှစ်နှစ်တော်ပြီလို့လဲဆိုပါတယ်။လက်ရှိယူထားတဲ့ယောက်ျားကတော့ကြံကားမောင်းတဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။အိမ်ထဲမှာတော့ပျောက်ဆုံးနေတဲ့ကလေးနဲ့ပတ်သက်လို့တက်တဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူး။ကလေးစားပြောက်တဲ့နေ့ကပျောက်ဆုံးသွားတဲ့ကလေးနဲ့အတူကစားနေတဲ့သုံးနှစ်သမီးလေးကတော့ဒီကလေးကိုလူတဦးကဖက်နှမ်းပြီးခေါ်သွားတယ်လို့သာလူကြီးတွေကိုပြောဆိုနေခဲ့တာပါ။သုံးနှစ်အရွယ်ကလေးဟာပြီးခဲ့တဲ့ရက်ကလည်းလက်ကြီးတစ်ခုပဲထွက်လာပြီးမောင်လေးကိုခေါ်သွားတယ်ဆိုပြီးပြောပြခဲ့ပါတယ်။ဖြစ်တဲ့နေ့ကကြံကားတစ်စီးမောင်းသွားတာကိုရွာသားတချို့ကတွေ့လိုက်တယ်လို့သိရတဲ့အတွက်ရဲတပ်ဖွဲ့ကCCTV မှတ်တမ်းတွေကြည့်ပြီးလိုက်လံစစ်ဆေးပေးနေပါတယ်။မတင်ငါတဲ့ကားမောင်းသူတို့ကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။စူဖန်ဘူရီစစ်တပ်ကဗိုလ်မှူးအဖြေနံကတော့ကလေးကိုတွေ့နိုင်ဖို့အတွက်အဖြစ်နိုင်ဆုံးနည်းလမ်းတွေတပ်ဖွဲ့ဝင်အင်အားတွေနဲ့စစ်ဖြစ်စည်းတွေတုံးပြီးကူညီရှာဖွေပေးနေတဲ့အကြောင်းကိုဒီဇင်ဘာလ23ရက်နေ့ကပြောဆိုသွားပါတယ်။သူပြောသွားတဲ့အထက်မှာဘယ်နိုင်ငံသားကလေးပဲဖြစ်ပါစေအသက်အန္တရာယ်ဘေးနဲ့ကြုံလာမယ်ဆိုရင်လူသားချင်းမိဘချင်းကိုချင်းစာပါတယ်တွေ့အောင်ရှာဖွေပေးနေကြပါတယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားပါတယ်ဧကရာနဲ့ချီရှိတဲ့တန်တော်ထဲမှာသဘအုံးမွေတွေအောင်းနေတက်လို့မွေမျိုးသွားတာဖြစ်နိုင်တယ်လို့လည်းထင်မြင်ချက်ပေးနေသူတွေလည်းရှိနေတာပါပျောက်ဆုံးသွားတဲ့ကလေးရဲ့မိဘဖြစ်သူတွေကတော့သူတို့သားလေးဘာဖြစ်သွားတယ်ဆိုတာအမှန်တိုင်းသိပြစီဆိုပြီးပြောဆိုခဲ့ပြီးဝိုင်းဝန်းကူညီကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ဆိုပြီးပြောပြခဲ့ပါတယ်ဒီကလေးကြောက်ဆုံးသွားတဲ့အချိန်ကဆက်လို့ထိုင်းရနာပိုင်းတွေကရဟတ်ရင်နဲ့ရှာဖွေပေးတာအနီးနားကရေကန်ထဲမှာရေငုပ်သမားတွေနဲ့ရှာဖွေပေးတာကျန်တော်တွေကိုလူရင်အားတွေနဲ့ရှာဖွေပေးတာစင်တွေကိုသုံးပြီးရှာပေးတာအနက်ခံခွေးတွေကိုသုံးပြီးရှာပေးတာအနက်ခံခွေးတွေကိုသုံးပြီးရှာပေးတာကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါဘွယ်ရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံကင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုဇက်တိုက်လုပ်ပေးနေပါတယ်ရှင်
။မိမတင်ပြပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရေဆောင်မတွေကိုတင်ဆက်ပေးမှာအခုဒီခါမှာတော့ American Dee တွေတက်တန်းတူလာတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်။ American Dee အောင်စုမှနေထိုင်သူတွေရဲ့တက်တန်းတူလာတယ်ဆိုပြီးတော့ American ဆိုရရဲ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မွေးစည်းအလွန်ကျော်သုံးဆွဲလို့တေဆုံးသူနဲ့ကိုကိုကိုအဆုံးစီမှုကြောင့်တေဆုံးသူတို့နည်းနည်းဆက်ဆက်မြင့်တက်နေတာကအဓိကအကြောင်းချက်တွေထဲမှာပါဝင်နေဆိုပြီးတော့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ထားတာက CDC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်းတစ်ချက်ကြောင့်ပဲတေဆုံးသူအများစုကကလပ်ပိုင်းတွေဖြစ်ကြပေမဲ့လည်းနိုင်ငံတွေကလူတွေရဲ့တက်တန်းကိုတွတ်တဲ့နေရာမှာအများကြီးတက်ရောက်မှုရှိနေတဲ့အကြောင်းမက်ဆီမန်ကတင်ဆက်ထားပါရဲ့ရှင်။
ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနCDC ကစစ်တမ်းသုံးမျိုးကောက်ခံပြီးတော့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှာနေထိုင်ကြသူတွေရဲ့တက်တန်းဟာ2019ခုနှစ်ထဲမှာ3နှစ်ဇက်တိုက်ဖြစ်တဲ့ထပ်ပြီးကျဆင်းခဲ့တာတွေ့ရပါတယ်အသက်ရှင်နေထိုင်တဲ့တက်တန်းက2019ခုနှစ်ကထက်တလျော့သွားပြီးတော့86ချောင်းလောက်ဖြစ်တယ်လို့CDCအစီရင်ခံစာထဲမှာဖော်ပြထားပါတယ် နိုင်ငံတွေကလူတွေသေဆုံးရတဲ့အဓိကအကြောင်း10ချက်ကမပြောင်းလဲပဲအဲ့ဒီထဲကမြို့ရေးဆေးအတုံးလွန်သေဆုံးမှုနဲ့ကိုကိုကိုအဆုံးစီရင်မှုတွေအများများလာတယ်လို့CDCကပြောပါတယ်2019ခုနှစ်အတွင်းမြို့ရေးဆေးအတုံးလွန်ပြီးသေဆုံးသူ2တန်း8သိန်းကျော်ရှိခဲ့ပြီးတော့ကိုကိုကိုတက်တဲ့သူက4000ထောင်ကျော်ရှိခဲ့တယ်လို့နိုဝင်ဘာ29ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် သေဆုံးသူအများစုကတက်လက်ပိုင်းတွေဖြစ်ကြတဲ့အတွက်နိုင်ငံရဲ့ပြင်းပြတက်တန်းကျဆင်းလာတာဖြစ်တယ်လို့ကြွမ်းကျင်သူတွေကတွက်ပြပါတယ်။ကိုလံဘီယာတက္ကသိုလ်ကပါမောက်ခဒေါက်တာဂျွန်ရိုးက
They were in the 25 to 54 age group predominantly.
ကိုကိုကိုဆုံးစီရင်သူအရေအတွက်ကလည်းစိုးရင်စရာခေါင်းလောင်ကိုများပါတယ်သူဖြင့်ကြေးလက်ဒေသတွေဘက်မှာပါမူရစေးအတုံးလွန်လို့တေဆုံးမှုနဲ့အဆုံးစီရင်လို့တေဆုံးသူနှုံမြ мян ဆန်ဆန်မြင့်တက်နေတာကစိုးရင်စရာဖြစ်တယ်လို့CDC ညွှန်ကြားရေးမှုရောဘတ်ရက်ဖီးလ်ကနိုဝင်ဘာ29ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ် နိုင်ငံတကာရဲ့အခြေအနေဘလောက်ကောင်းနေဆိုတာလူသက်တန်းတွေကနေမြင်ကြည့်နိုင်တာမဟုတ်ချိုးတင်ကာကွယ်နိုင်တဲ့အခြေအနေတွေကြားမှာအရွယ်မတိုင်ခင်ဆုံးမနေကြတဲ့အမေရိကန်တွေရဲ့အရေးအတွက်ကိန်းဂဏန်းတွေကအရေးယူဆောင်ရွက်မှုတွေလုပ်ဖို့သတိပေးလိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်။နှစ်ထောင်ဆယ်ခုနှစ်အတွင်းမှာမူရစေးအတုံးလွန်လို့တည်ဆုံးသူအရေအတွက်က2019ခုနှစ်ကထက်9000ပိုများလာခဲ့ပြီးဒါဟာ ဒီနေ့အတွင်းမှာ၄၅ရာခိုင်နှုန်းတက်ခဲ့တယ်လို့CDC စစ်တမ်းတွေမှာတွေ့ရှိပါရတယ်။ကိုကိုကိုအဆုံးစီရင်သူရေအတွက်ကလည်းအမေရိကန်မှာဆက်လက်မြင့်တက်နေပါရတယ်။ပြီးခဲ့တဲ့နှစ်ထဲမှာကိုကိုကိုတက်တည်သူ၃၃ခုနှစ်ရာခိုင်နှုန်းများလာခဲ့တာမှာတေဆုံးသူတသိန်းမှာကိုကိုကိုအဆုံးစီရင်သူကဆယ်၄ရောက်ရှိနေပါရတယ်။ဒီနှုန်းကနှစ်ပေါင်း၅၀အတွင်းအမြင့်ဆုံးဖြစ်တယ်လို့အမေရိကန်အစိ Duga Bamauka, Dr. William D. Etska, Akulu, don't tap Yawari.
But I think in many parts of the country, there is a sense of hopelessness that people are unemployed, they're not sure of their future.
ငယ်ငယ်တွေကနေရာတော်တော်များများမှာမျောလင်းချက်တွေပျောက်နေကြတယ်အဲ့လိုကျွန်တော်ထင်ပါတယ်အလုပ်ကိုင်းနေမရှိကြဘူးသူတို့အနာဂတ်အတွက်မရင်းမရဖြစ်နေကြတယ်ငယ်ငယ်ကြီးကြောင့်သဘောထားတွေကွဲနေကြတယ်ဝင်ငွေမကြီးများမှုကပိုကြီးလာတယ်ဒါကြောင့်မျောလင်းချက်ဆုံးရှုံးနေသူတွေပိုများလာတယ်အဲ့ဒီကနေမူရစေ၃လကြတယ်ကိုကိုကိုအဆုံးစင်တဲ့အထိဖြစ်လာပါတယ်
American New Year တက်တန် 2008လပိုင်းတိုးခဲ့တာကနေ2015ခဲ့တာပါ မူရစေ အသုံးလွန်တိုးဆုံးမှု အဆုံးစင်ရမှုတွေအပြင်အမေရိကန်တွေအဓိကတိုးဆုံးရတဲ့အကြောင်းဆယ်ခုထဲမှာ cancer yoga နှလုံး yoga စီးကျိုး yoga နဲ့လေးဖြတ်တိုးဆုံးတာကိုပါဝင်ပါတယ် အဲ့ဒီထဲမှာ cancer ကြောင့်တိုးဆုံးမှုနှုန်းတစ်ခုတည်း ပြီးခဲ့တဲ့နှစ်ထဲမှာ ကျဆင်းခဲ့ပါတယ် American တွေမှာ အမျိုးသမီးတွေက အမျိုးသားတွေထက်အသက်ပိုရှည်ရှည်နေနိုင်ကြပြီးတော့ 2018 ခုနှစ်ထဲမှာ အမျိုးသားတွေရဲ့တက်တန်းက 86 နှစ်တလဖြစ်ပြီး အမျိုးသမီးတွေရဲ့တက်တန်းကတော့ 82 နှစ်တလဖြစ်ပါရဲ့ရှင်
မဆုမြတ်မွန်တိဆက်ပေးထားတာဖြစ်ပါတယ် သောတာရှင်တွေနဲ့ VOA ကနေထုံးတဲ့စီစဉ်နဲ့ပတ်သက်ပြီးတော့ ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တည်ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 8:00 ကိုမီတာ32 40 48အကျဉ်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ 9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ကွဲကနေ 9:00အထိအစီအစဉ်ကိုတော့တိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00ကနေ 10:00အထိအစီအစဉ်ကိုတော့တိုင်းဒို19 25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာညချမ်းမာဒေါက်တာရှင်နာရှင်2018ခုနှစ်ဒီဇင်ဘာလ24ရက်တင်းလာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုဒေါက်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်တိုင်းအထိလိုင်းဒိုမီတာ24 25 32 50အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့
ကိုင်းရဲ့ကိုကိုစားပြီးတော့ဝင်လာတာကတော့အဖိုးရဲ့စောင့်ခြင်းပေါ့အဖိုးအိမ်ကိုသွားရင်ဟင်းနဲ့ဆိုနေရာဒီကြောင်းပင်အမေ
ကပြဆရာဒေါက်တာလင်းစီရောကဘာကိုယုံကြည်သလဲဆိုတာကိုသူယုံကြည်ရစီစဉ်မှာပြောပြထားတာကိုပြေဆုံးနာစင်ကြဖို့ရှိပါတယ်ဒါအပြင်အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှစီစဉ်အပြင်ခရစ်စမတ်ဒေးသချင်းကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့2018ခုနှစ်မှာရေပန်းအစားဆုံးအွန်လိုင်းအဘိဓာန်မှာတွေ့ရတဲ့စလုံးတစ်လုံးကြောင့်ကိုတင်ဆက်ပေးကြပါတယ်online abidan ဖြစ်တဲ့ dictionary.com ကနေပြီးတော့ဒီနှစ်အတွက်ရေပန်းအစားဆုံးစလုံးကိုရွေးချယ်လိုက်တာမှာမှန်မှန်သတင်းအချက်အလက် misinformation ဆိုတဲ့စကားလုံးကိုရွေးချယ်လိုက်ပါတယ်2018ခုနှစ်အတွက်ရေပန်းအစားဆုံးစကားလုံးကိုရွေးချယ်ဆုံးဖြတ်တဲ့ဘာသာဗေဒပညာရှင် Michelle Quinn ကမင်းမြန်းတင်ဆက်ထားတာကိုနားလည်အောင်ပြပြပေးပါလိမ့်မယ
် online abidan dictionary.com ကဘာသာဗေဒပညာရှင် James Solomon ဟာနှစ်စဉ်နဲ့တိုင်းရေပန်းစားတဲ့စကားလုံးတစ်လုံးကိုရွေးချယ်ရပါတယ်2018ခုနှစ်အတွက်စကားလုံးကတော့ misinformation မှန်မှန်သတင်းအချက်အလက်ဆိုတဲ့စကားလုံးဖြစ်ပါတယ် James Solomon ကရွေးချယ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါတယ
် We saw in our trending data that there were a lot of words
အမှန်တရားအချက်အလက်တွေပတ်သက်တဲ့စကားလုံးတွေကိုလူတွေကရှာကြတာကိုကျမတို့ရဲ့အချက်အလက်တွေအများသိရတဲ့အတွက် misinformation ဆိုတဲ့စကားလုံးကိုရွေးချယ်ဖို့ဖြစ်လာရတာပ
ါ Facebook တီထောင်သူ Mark Zuckerberg ကတချိန်ကအခုလိုပြောခဲ့ပူပါတယ်
It's not enough to just give people a voiceWe need to make sure that people aren't using it to harm.
လူတွေရဲ့ပြောခွင့်ဆိုခွင့်တွေဖွင့်ပေးလိုက်ုံနဲ့မလွန်လောက်ပါဘူး။အဲ့လိုပြောခွင့်ဆိုခွင့်ရလိုက်တာဟာလူတွေကိုနစ်နာစေတာမျိုးမမှန်သတင်းအချက်လက်တွေဖြန့်ဝေတာမျိုးဖြစ်မသွားအောင်အသေးအချာလုပ်ဖို့တော့လိုပါတယ
်။ Misinformation ဆိုတာစကားလုံးအဟောင်းတစ်လုံးဖြစ်ပေမဲ့ဒီနှစ်ထဲမှာတွနေကြကြပြန်ပြီးတော့အသုံးပြုလာကြပါတယ်။လူမှုကွန်ရက်တွေကလည်းမမှန်သတင်းအချက်လက်တွေဘလို့ပြန့်နိုင်နေတယ်လဲဆိုတာနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်တည်ရောက်မှုရှိစေမဲ့လူတွေရဲ့စိတ်ခံစားချက်တွေစိတ်လှုပ်ရှားမှုတွေနိုးကြလာအောင်အပြင်စိတ်စဝေစဝါဖြစ်သွားအောင်လူမှုကွန်ရက်တွေကလည်းလုံနေတဲ့အနေအထားတွေဖြစ်နေတာကြောင့်လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့လူလူရဲ့ PR တွေနဲ့လည်းရင်ဆိုင်နေရတာပါ misinformation နဲ့ disinformation ဆိုတဲ့စကားလုံးတွေကို dictionary.com မှာအထူးအလေးပေးရှင်းပြထားပါတယ်
misinformation is false information that is spread whether or not
there is misinformation ဆိုတဲ့စကားလုံးကတော့တမင်သက်သက်နားလည်မှုလွဲမအောင်သတင်းမှားတွေကိုဖြန့်တာပါ disinformation ဆိုတာကတော့မှန်မှန်တဲ့သတင်းဖြစ်ပေမဲ့တမင်သက်သက်ဖြန့်တာမဟုတ်ပါဘူ
းနှစ်တစ်နှစ်ရဲ့ရေးပန်းစားတဲ့စကားလုံးကို dictionary.com ကရွေးချယ်ရတာဟာသူနဲ့ပတ်သက်ပြီးတော့တကူကူလို့အောင်တိုက်တွန်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ် James Solomon ကအခုလိုဆက်ပြီးတော့ရှင်းပြပါတ
ယ် We felt that misinformation is more of a word of self-reflection than
misinformation ဆိုတဲ့စကားလုံးထဲမှာတင်သူ့ဘာသာအဓိပ္ပာယ်ထွက်နေတယ်လို့ကျမတို့ခံစားမိပါတယ်ဒီလိုမမှန်သတင်းအချက်အလက်တွေရပ်တန့်သွားအောင်ကျမတို့လုံနိုင်တာကတော့အဲ့ဒီမမှန်သတင်းအချက်အလက်တွေရပ်ပစ်တာဒါမှမဟုတ်မမှန်သတင်းတွေကိုထိန်းချုပ်ဟန့်တားတာမျိုးဖြစ်ပါတယ်
misinformation ဆိုတဲ့စကားလုံးကို dictionary.com မှာမိမောင်းထုတ်ပြလိုက်ခြင်းအပြင်မိခွန်ထုတ်เสียဖြစ်နေတဲ့သတင်းအချက်အလက်တွေကိုပြန်ပြီးတော့ဖြန့်ဝေတော့မယ်ဆိုရင်လူတွေနှစ်ခါပြန်စဉ်းစားလာကြဖို့မျှော်လင့်ပါတယ်လို့ dictionary.com တာဝန်ရှိသူတွေကပြောပါတယ်ရှင
်ကိုရှင်ဆရာတခိုင်ကျူတာကလွယ်လို့စစ်စင်ကြီးနေမီအစည်းအသီးကဆေးလှရှာမှုတွေအားလုံးကိုလ ీల ကြရပ်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလား။ဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တိကျအင်အားစုသဘောတည်ရောက်နေတာမို့ညီညာရေးမှာအစိုးရတက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်စေလား။လာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်မြန်လူတွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလဲရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328955ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပေါင်းစွန်းနေမြင်မြတ်တူတွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒေါက်တာ
ဒီနေ့ရှိမင်းနေမနက်ဖြန်အင်္ဂါနေ့ညအထိုင်းလိုင်းလိုင်းစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ဖောင်ဝင်စုနေမင်းမြန်လာသားပုဂ္ဂိုလ်နဲ့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခုခါမှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်တရုတ်နိုင်ငံဘက်ကယူနန်ပြည်နယ်ကိုဖြတ်ပြီးတော့ကျောင်းမြန်မာစီးပွားရေးစင်ကြံတိစောက်ဖို့တနင်္ဂနွေသဘောတူညီချက်ရထားတာမှာကနအုပ်ခံမှန်ချက်တွေကကဏ
Tanjang Mama Shin in Muriko, two chitty summer bowing, Simon came on as a legal bow in my lip party. Simon came to a greedy and Yazigo tuning and a chia my pita town. A don't know below Biamle, so a bomber, so a mui, shinny bimele. Nemo, so a town shoot the garro, a nasal a don't know net china miss will be up your so tari. During the maja, let she low sound needed, see why Simon gave it a ball, but lot is so a mui, shinny the base rag raw, see why Pinashi, who can to one set the bureau, did the impay it, see why Ganama, goes on willing at this at our issue.
โอเคครับตอนที่ซีวาผมอยู่บ่ด้วยซีมาเงินหลุดตาတော့ประมาณเนี่ยโหမြန်မာနိုင်ငံကซีวาผมอยู่บ่ด้วยအများကြီးလိုအနေနဲ့အတွက်အခုလိုမျိုးလုတ်တဲ့ ဒါတိတ်ပြီးတော့လွတ်တော်ကလောက်တာတိတ်မှန်ပါလားဆိုတော့အားကြောင့်လဲဆိုတော့စီးပွားရေးပရောဂျက်တစ်ခုပေါင်းခဲ့ပေါ်မယ်ဆိုရင်ကျွန်တော်တို့အမြဲလေ့လာမှာတော့အကျိုးအမြတ်ကိုလေ့လာတိတ်ကတန်ဖိုးတွေဘယ်လောက်ကြမလဲတစ်ဖက်ကအများအကျိုးတွေကဘာတွေရှိမလဲအဲ့ဒါကိုပုံမှန်လေးနဲ့တွက်ချပြီးတော့ဘယ်လိုမှအIR ဒီတေယုတ်အထူးပြုတေယုတ်နက်ကတခြားနိုင်ငံတွေမှာလည်းကျွန်တော်တို့ရှင်ဝင်နဲ့မပေးနိုင်တော့အကုန်လုံးပြန်ပေးခံရတယ်အကုန်ကိုယ်အိပ်ဆက်ကြီးပဲဖြစ်နေတယ်အဲ့တော့ဟိုချီးပြီးတော့စီးပွားရေးဟိုပဲအဓိကထားပြီးတော့နောက်မှာဖြစ်လာမဲ့ဝင်းဆက်ဆုပ်ယုပ်မှုတွေအစ်တီကိုတွေးချတိပြီးမှဆုံးဖြတ်တင်တယ်လို့ကျွန်တော်တို့ယူဆပါတယ်နောက် နိုင်ငံအနေနဲ့ကြည့်ရတယ်ကျွန်တော်တို့ဟိုတက်ပြီးတော့ဟိုမယုံတဲ့သဘောပေါ့ဒီမှတွန့်ပြောရမှာဆိုရင်ဒီတရုတ်နဲ့လှုပ်တဲ့ဟာတွေကဖွဲ့ဖဲတွေရှိတဲ့သဘောအဲ့တော့အဲ့ဒါတွေပုံပွင့်မနေနေတုံးတာဒီလိုလူတွေကိုချပြပြီးတော့မှဟိုလှတ်တော်တွေပါတယ်မှာဆွေးနွေးခိုင်းပြီးတော့မှတကယ်နိုင်ငံတွေအကျိုးရှိရဆုံးမှလှုပ်တင်တာလို့ကျွန်တော်မြင်ပါတယ်တရုတ်မြန်မာစီးပွားရေးဆင်ခြင်လုံးမဲ
မာတွေယူပြီးတော့ကိုအရှင်နိုင်ငံနေရေရှိမှာနှစ်နာနိုင်နေပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနိဗ္ဗာန်ကတဘွားတရုတ်ရှိရပဲယူကြရမှာဟိုနီးပညာကောဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကောနောက်ပြီးတော့ကျွမ်းကျင်လှုပ်သားကောတရုတ်ကအကုန်သူ့လူနဲ့သူပဲလှုပ်တာဆိုတော့ဗမာပြည်ကဟိုဟိုဟောပေါ့အစမှာကတည်းကသူကဟိုကိုရှိရလှုပ်သားတွေအလုပ်ရမယ့်အခြေအနေကလည်းနဲတယ်လေအခွင့်အလမ်းနဲတယ
်
နောက်ပြီးတော့အထူးသဖြင့်စိုးရိမ်နေကြတာအတိုးနှုံးပေါ့နော်ဒီအတွုံးတော့ဟာအရင်မြင့်မားမယ်ဆိုပြီးတော့ဆွေရင်နေကြတော့မြန်မာအစိုးရဘက်ကတုံ့ပြန်တာကတော့ဒါသူတို့ကဒါအတွုံးတော့အနေဆုံးနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘလောက်ထိနိုင်မလဲဘလောက်ထိကျွန်တော်စောစောဟာဆရာဥက္ကန့်ထုံပြောသလို 3R ဘလောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့နော်ဆွေရင်စရာရှိနေတာ
ဟုတ်ကဲ့ဒါပေါ့ဆွေရင်ပင်တာပေါ့လေဘာလို့ဆိုလှုပ်တော့မဆိုဘာလို့ဟာလားဒါတွေကိုအကုန်ချမှတ်ကြရလဲဟိုကန်းနန်းနေဆိုတဲ့ကဒီစစ်တမ်းကြီးဒီအကုန်လုံးကိုချပြရမယ်အတုံးလုံးဘလောက်ဘလောက်လို့ဆိုတာမချပြပါနဲ့လုံးမယ်ဆိုတာပဲဟိုလည်းမထိုက်ပိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလုံးတယ်ဆိုရင်တိုင်းကြီးမျက်နှာမှာပဲခင်ဗျာဒါတည်းဟိုပွင့်လင်းညင်သားမှာဟိုဘာလို့လို့တိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံနေနေကျွန်တော်ဟိုအိပ်ပြီးတော့စိုးရိမ်နေတယ်ဒီပြီးတဲ့နိုင်ငံနေနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းမျိုးသာဖြစ်တဲ့နေလို့ကျွန်တော်မြင်ပါတယ်
tu nanga ma olem upama chono dei kanya ere me song siman gai no baro so kong yap lai da ta man na le tu nanga ya dawa wa pisi le ma pisi yaw chono nanga ma la ri yo di ma olem me che bi yo bo si wa yi wo la bi yo a nyat taw da myo so yin ko nanga naka mi naka na phin me tayan za da di le song chou me dai ji ye pisi me
တကယ်အကျိုးမြတ်တဲ့မရဘူးသူတို့ရဲ့အကျိုးမြတ်ရပါဗမာပြည်အနေနဲ့တရုတ်နိုင်ငံနဲ့တွေမှာဥပမာယူစရာတွေအများကြီးရှိတယ်အခုဆရာဥက္ကန်တော်ပြောသလိုမြေဆုံဆယ်ကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနှစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့တည်းဒီဟာကြီးကိုရဆန်းပြစ်လိုက်ရတဲ့အနေထားရှိတယ်အခုကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာလည်းဟိုမြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစ
ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုတော့ကိုယ့်ဘက်ကထပ်နေတာဘိုပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေမယူဘဲနဲ့တင်ကားစာတွေမယူဘဲနဲ့ဆက်လုပ်နေတာဟာဟိုပါပေါ့နော်တော်တော်လေးများဟိုပါပေါ့တာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလားမဲ့ပါတော့ဟုတ်တော့ဘာလို့ဆိုနိုင်ငံကောင်းဆိုအမေစုကိုပဲအာဂူကြီးတန်တဲ့လူတွေကကိုယ်တာဝန်ကိုမကြည်ကြဘူး အကုန်လုံးကပြည့်ရလားလို့တော့ကျွန်တော်တခါတာတန်လေးရရှိတယ်လေအောက်ကနေလည်းခြေပြီးတုပ်ပြီးလှုပ်ပြီးတော့မှအဲတိုင်းပြည်ကိုရောင်းစားတာမျိုးမဖြစ်တယ်မဟုတ်လ
ားဟုတ်ကဲ့ဟိုကောင်းဆောင်တယောက်တည်းကအကုန်လုံးတည်တယ်ဆိုတာကတော့ခဲရင်တာပေါ့နော်အောက်ကအောက်ခြေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမဲ့စီးတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညှိနှိုင်းတဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကဟိုမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအရလည်းတော်တော်လေးဂျင်းတဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတာကိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖြစ်အားပေးတာတွေကများနေတော့အနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိဘက်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွက်မျိုးဖြစ်သွားတယ်လေတို့ရောအဲ့တို့ရောအကွက်ကောင်းကိုယူပြီးတော့ရသမျှအများထုတ်မှာပဲခင်ဗျအဲ့ဒါကိုကျွန်တော်နိုင်ငံတောင်းယူတဲ့ပုဂ္ဂိုလ်တွေကတတိရင်းနဲ့ငါတို့တိုင်းပြည်အတွက်ကောင်းမှလုပ်မယ်ဆိုရင်စိတ်ပြီးတော့တတိထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်မျက်စိမိတ်ပြီးတော့ခါရအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမှမဖြစ်သေးမင်းနဲ့ကျွန်တော်ကြံပေးချင်တာတော့ကြက်ကြက်သားသားကျွန်တော်ကဆိုရင်ရပ်ပြစ်မယ်လေရပ်ပြစ်ပြီးတော့ကိုယ်နိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်ဘာမှအားငါရမလို့ဘူးတောင်းယူတဲ့လူတွေကနောင်လုံးမဲ့ project တွေမှာကိုယ်နိုင်ငံအတွက်ဦးစားပေးလုပ်တင်တယ်လို့ကျွန်တော်ပြင်ပါတာ
ပတ်စဉ်ဒီပိုင်းကနာကနာသင်ခဲ့ကြတာဖြစ်ပါတယ်ခုခါမှာတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Facebook သုံးဆွဲသူတွေရဲ့ channel တွေကို Facebook company ကစီးပွားဘက်နီးပညာလုပ်ငန်းကြီးတွေကိုရယူအသုံးပြုခွင့်ပေးခဲ့တယ်ဆိုပြီးတော့ New York Times သတင်းစာမှာရေးသားခဲ့ပါတယ်နီးပညာကုမ္ပဏီဝန်ထမ်းဟောင်းတွေကုမ္ပဏီတွင်းမှတ်တမ်းတွေကိုအခြေခံပြီးတော့သတင်းဖော်ပြခဲ့တာပါအချက်အလက်တွေကိုကုန်ပစ္စည်းတွေကုန်သွယ်သလိုမျိုးမျှဝေခဲ့တယ်ဆိုတာနဲ့ပတ်သက်လို့မဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်
2018ကတော့နှစ်စာတွေကနေပြီးတော့ online ပေါ်ကအချက်လက်တွေမလုံးကျုံဘူးဆိုတဲ့သတင်းတွေနဲ့ဆက်လိုက်တာအခုနှစ်ကုန်တော့မဲ့အထိလဲ data လုံခြုံရေးပြဿနာတွေကပြောစရာဖြစ်နေတော့ကိုသားညုံဦးရေ
ဟုတ်ပါဗျာကိုရေးအချက်လက်တွေကိုးခါပြန်ပြီးကိုမသိအောင်တုံးချခါပြန်ပြီးဆိုတဲ့သတင်းတွေကဒီတစ်နှစ်လုံးကိုခဏခဏတွေ့နေရတယ်မဆွေမြမွန်ရေ
အခုလဲ Facebook က Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကိုသူနဲ့စီးပွားဘက်ကမ္ဘာအကြီးဆုံးနည်းပညာလုပ်ငန်းကြီးတွေနဲ့မျှဝေတယ်လို့ New York Times သတင်းစာကြီးမှာဒီဇင်ဘာ18ရက်နေ့ကအသေးစိတ်ဖော်ပြခဲ့တယ်လေကုမ္ပဏီတွေမှတ်တမ်းတွေအရဒီ Microsoft, Amazon, Netflix, Spotify တို့လိုနည်းပညာလုပ်ငန်းကြီးတွေကို Facebook တုံးတဲ့သူတွေရဲ့အချက်အလက်တွေကြဲကြဲပြန့်ပြန့်ရယူအသုံးချခွင့်ပြုထားတယ်လို့သတင်းစာကြီးကရေးပါတယ်အဲ့ဒီထဲမှာဒီ Russia က Yandex ဆိုတဲ့အချက်အလက်ရှာပေးတဲ့ website တောင်ပါပါတယ်သူတို့ရယူမျှဝေပါတယ်လို့ Facebook ကအသိပေးထားတာထက်အများကြီးကြော်လွန်ပြီးတော့ဒီ Facebook သုံးသူတွေရဲ့အကြောင်းအချက်တွေကိုပေးတာလို့ဆိုရယ်
ဘလောက်တောင်လဲဆိုရင်တချို့ကဒီ Facebook သုံးတဲ့သူအချင်းချင်းကြားမှသာပေးပို့တဲ့စာတွေကိုဝင်ဖတ်ရုံနဲ့မဟုတ်ဘူးဖျက်ပြစ်တာမျိုးအထိလုပ်တယ်တဲ့။နောက် Facebook သုံးတဲ့သူတွေမသိအောင်လို့သူတို့ရဲ့မိတ်ဆွေစီးရင်တွေကလူတွေရဲ့အချက်အလက်တွေအထိတောင်မှဝင်ယူတယ်လို့ New York Times သတင်းထဲမှာရေးထားပါတယ်
။အဲ့ဒါက2015ပြီးတော့2019အထိဖြစ်ခဲ့တာ။တချို့ဆိုရင်ဒီကနေ့အထိရှိနေတယ်လို့ဆိုရပြော့။ online ပေါ်မှာအချက်အလက်တွေရှာပြီးတဲ့ Microsoft ရဲ့ Bing ဆိုရင်Facebook သုံးသူအားလုံးရဲ့ friend name စင်းကိုဝင်ကြည့်နိုင်အောင်လို့ Facebook ကခွင့်ပြုခဲ့တာတဲ့ Spotify, Netflix နဲ့ Canada က Royal Bank of Canada Bank ဆိုလို့ရှိရင် Facebook သုံးတဲ့သူအချင်းချင်းကြားတီးသန့်အပြန်အလှန်ရေးပို့ကြတဲ့စာတွေကိုဖတ်နိုင်တယ်ဝင်ရင်းနိုင်တယ်ဒါတွေမကောက်ရေးထားတာတွေကိုတော့မှဖြတ်တောင်ဖြတ်တယ်လို့ဆိုပါတယ် Amazon, Microsoft နဲ့ Sony ကုမ္ပဏီကြီးတွေကလည်း Facebook သုံးသူတွေရဲ့ပုံကူရေးအချက်အလက်တွေကိုသူရဲ့မိတ်ဆွေတငယ်ချင်းတွေကတဆင့်ရယူရဲတဲ့
ပေါ်ဆိုတာကကိုယ့်ရဲ့အချက်အလက်တွေကိုမျှဝေလို့မရအောင်လုပ်ထားတဲ့သူတွေရဲ့ဆက်သွယ်နိုင်မဲ့ဖုန်းနံပါတ်တို့လိပ်စာတို့အပြင်ဘယ်နှစ်ဘာလို့ဖို့ရှိတယ်ဆိုပြီးမှတ်ထားတာတွေကိုတော့မှ Apple ကုမ္ပဏီကဝင်ကြည့်လို့ရအောင်လို့ Facebook ကခွင့်ပေးခဲ့တာဆိုပဲအခုလိုမျိုးဒီ Facebook တုံးသူတန်းတဲ့ချီရဲ့အချက်အလက်တွေကိုအဲ့ဒီနှပညာလုပ်ငန်းကြီးတွေက application တွေဖန်တီးပြီးတော့လာနိုင်ရယူတယ်လို့အသေးစိတ်ကိုသတင်းထဲမှာပြောထားရရှင
်နှပညာကုမ္ပဏီကြီးတွေကသူရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုကြော်ညာနိုင်ရောင်းနိုင်အောင်လို့အခုလိုမျိုးအချက်အလက်တွေစုဆောင်းကြတာပါခုလိုခွင့်ပြုတဲ့အတွက် Facebook ဘက်ကကြော်ညာဝင်ငွေတိုးတယ်လေ။ဒါကြောင့်မလို့လူတွေရဲ့ကိုယ်ရေးအချက်အလက်တွေက Digital ခေတ်မှာတော့တန်ဖိုးအရှိဆုံးကုန်ပစ္စည်းတွေလို့ New York Times သတင်းစာကြီးကဖော်ပြပါရယ်။ American ကအကြီးဆုံးနည်းပညာကုမ္ပဏီကြီးတွေကြားမှာကုန်ပစ္စည်းတွေအပြန်အလှန်ကုန်သွယ်တယ်လို့မျိုးအကြီးကျယ်လုပ်နေကြတယ်လို့ရေးတာမှတ်စုမြတ်မဟုတ်ပါဘူး။
Facebook ရဲ့ data လုံခြုံရေးပြဿနာတွေကအခုတစ်နှစ်လုံးမရောအောင်ကြားနေရတာ match လာတဲ့ကဒီ Cambridge Analytica ကုမ္ပဏီက Facebook သုံးတဲ့သူတန်းတဲ့ချီရဲ့ data တွေကိုခိုးယူအသုံးချရဲဆိုတဲ့ပြဿနာလူသိရှင်ကြားထွက်လာခဲ့တာမလားအဲ့ဒီပြဿနာကြောင့် Mark Zuckerberg ကိုယ်တိုင် American နဲ့ EU လွှတ်တော်တွေမှာတွားရောက်ဖြေရှင်းထွက်ဆိုခဲ့ရသေးတယ် Facebook သုံးသူတွေရဲ့ယုံကြည်မှုပြက်စီခဲ့တယ်လို့လည်းဝန်ခံခဲ့ရတယ်နောက်ပိုင်းမှာတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့အချက်အလက်လုံခြုံရေးအတွက်ကိုသုံးသူတွေကအပြည့်အဝထိမ့်ချုံနိုင်ပါတယ်လို့အာမခံခဲ့တာပဲ။ဒါပေမဲ့အခု New York Times သတင်းစာကြီးထဲမှာရေးထားပုံအရဆိုရင်တော့မှန်မှန်တယ်လို့ဖြစ်နေတယ်
။ Facebook ကုမ္ပဏီမှာအလုပ်လုပ်ခဲ့ဘူးတဲ့ဝန်ဟောင်းတွေ၊မိဖက်ကုမ္ပဏီတွေကဝန်ဟောင်းတွေစုစုပေါင်း50ကိုမင်းများစုံစမ်းချက်တွေအရရောကုမ္ပဏီတွင်းမှတ်တမ်းတွေရပါဆိုရင်တော့ Data လုံခြုံရေးဆိုင်ရာအကာအကွယ်ရေးကြားကတချို့နည်းပညာကုမ္ပဏီကြီးတွေကိုအချက်လက်တွေရယူခွင့်ပေးထားတာတွေ့ရတယ်လို့ New York Times သတင်းစာကတော့အခိုင်အမာပြောတာပဲ။
Facebook နဲ့သဘောတူပြီးတော့အချက်အလက်တွေမျှဝေအသုံးချနေတာကုမ္ပဏီပေါင်း150ကျော်တဲ့အများစုကတော့နည်းပညာကုမ္ပဏီကြီးတွေပေါ့ဒီအပြင်ဒီ online ဈေးဆိုင်တွေဖျော်ဖြေရေး website တွေမော်တော်ကားလုပ်ငန်းကြီးတွေသတင်းမီဒီယာလုပ်ငန်းကြီးတွေတောင်ပါပါတယ
် American မှာလူမှုကွန်ရက်တွေနဲ့ပတ်သက်လို့ဥပဒေတွေပြဋ္ဌာန်းချက်တွေက EU နိုင်ငံတွေလောက်မတင်းကျပ်ပါဘူး Consumer Privacy Law ဆိုတာမျိုးဥပဒေမရှိဘူးဆိုတော့လူတွေရဲ့အချက်အလက်တွေကိုအလွယ်သုံးစားမလုပ်သေး၍ကုမ္ပဏီတွေအနေနဲ့လွတ်လွတ်လပ်လပ်အမြတ်ထုတ်လို့ရနေတယ်ဆိုတာကိုလည်း New York Times ကထောက်ပြထားပါတယ်
ဘယ်သူကဘလို့ကုန်ပစ္စည်းမျိုးတွေကြိုက်တတ်တယ်လဲဆိုတာကိုသူတို့သွားကြည့်တဲ့ website တွေ click လုပ်ပြီးတော့ဖွင့်ကြည့်တဲ့စာမျက်နှာတွေကို online ပေါ်မှာခြေရာကောက်ပြီးတော့မှကုမ္ပဏီတွေကသူတို့ပစ္စည်းကြိုက်တတ်မဲ့လူတွေကိုပြစ်မှတ်ထားကြော်ညာတွေဖော်ပြကြတာလေတိတ်ကိုအကျိုးမြတ်များပါတယ
်မြန်မာနိုင်ငံကလည်း Facebook ကိုခုံဝင်ဝင်သုံးတဲ့နိုင်ငံတစ်ခုဆိုတော့သုံးဆသူတွေအနေနဲ့ကိုယ့်ရဲ့အချက်အလက်တွေလူညိုရေးကိုလစ်လျူမရှုသင့်ဘူးလို့ထင်ပါတယ်ကြောင်းရင်သူတွေအကြံပေးတဲ့အတိုင်းဆိုရင်တော့အနည်းဆုံးတော့ကိုသုံးတဲ့လူမှုကွန်ရက်မှာ privacy setting ကိုဖတ်ကြည့်ပြီးတော့ကိုဘေဟာကိုခွင့်ပြုမယ်ခွင့်မပြုဘူးဆိုတာလှုပ်ထားတဲ့နေပ
ြတချို့ကကြတော့ကို့မှာဘာမှဖုံးထားစရာမရှိဘူးဒါမျိုးတွေလှုပ်ဖို့မလိုဘူးလို့ထင်ောက်ထင်ပါလိမ့်မယ်ဒါပေမဲ့လုံခြုံရေးအတွက်ကြိုတင်ကာကွယ်တာကတော့အကောင်းဆုံးပါ data လုံခြုံရေးကိုဂရုတစိုက်ကာကွယ်ခြင်းတွေအတက်လဲနှီးတွေပြတော့များရှိပါတယ်ဥပမာတချို့ဆိုရင်ဒီလုံခြုံရေးအတွက်ကိုအကာအကွယ်ပေးထားတဲ့ web browser တွေကိုတုံးတာမျိုးပါApple ရဲ့ Safari browser တို့ Firefox ရဲ့ဒီနောက်ဆုံး update လုပ်ထားတဲ့ browser တို့ကစိတ်ချရတဲ့အထဲထဲမှာပါတယ်လို့လောလောဆယ်တော့သတ်မှတ်ခံထားရပါတယ်။လုံခြုံရေးအဆင့်ပြင်ထားတဲ့ browser မျိုးဆိုလို့ရှိရင်ဒီကြော်ညာတွေပေါ်မလာအောင်တားပေးထားပါတယ်။မြန်မာနိုင်ငံမှာအသုံးများတဲ့ browser တစ်ခုဖြစ်တဲ့ဒီ Google ရဲ့ Chrome browser ဆိုရင်သူ့ရဲ့ browser ပေါ်မှာဘယ်သူကဘယ်လို website တွေတဲကိုဝင်ကြည့်တတ်တယ်လဲဆိုတာကိုမှတ်ထားနိုင်တယ်ဆိုတာကိုလည်းသတိထားစေချင်ပါတယ်
။လူတိုင်းလုပ်နေတာတစ်ခုကကိုသုံးတဲ့ browser တွေထဲမှာ setting တွေဝင်ကြည့်ပြီးတော့third party cookies တွေကို disable လုပ်ထားလို့ရပါတယ်။ third party cookies တွေကဘာတွေလဲဆိုရင်တော့ကိုဝင်ကြည့်ပြတဲ့ website ပေါ်မှာရှိနေတဲ့တခြား website ရဲ့ cookies တွေပါ။ကိုယ့်ရဲ့အချက်အလက်တွေကိုတခြား website တွေကရယူနေအောင်စုပေးထားတဲ့ tool တွေဖြစ်ပါတယ်။ cookies တွေကိုကြော်ညာသမားတွေကသုံးလို့ရှိတယ်ဆိုတော့အဲ့လိုပိတ်ထားလိုက်လို့ရှိရင်ကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုသူတို့လိုက်ကြည့်လို့မရတော့ဘူးပေါ့။
တယောက်နဲ့တယောက်အပြန်အလှန်ပို့တဲ့ message တွေလုံခြုံဖို့အတွက်လည်းလုံခြုံတဲ့ message app တွေကိုသုံးလို့ရပါတယ်။ကိုနဲ့ကိုစာပို့သူတွေရဲ့ကြားဖြတ်ပြီးတော့စာတွေဖတ်လို့မရအောင်လို့ encrypt လုပ်ပေးတဲ့ app တွေရှိပါတယ်။ပြောရမယ်ဆိုရင်တော့ဒီ Facebook Messenger ဆိုတာကလုံခြုံတဲ့အထက်မှာမပါဘူးလို့ကြွမ်းကျင်သူတွေကတော့ပြောတယ်ရှင်
။ Sarigu Japia Palu Mianlu, and Crip Lopi Matarebin, Ku Bari Yitales Roma, Jama Pabido, Jonia Teneo, Lotara, Masubamo.
Lolozema, Apple iMessage Net, WhatsApp Ga, Sitayare, Lupiovare, Together WhatsApp Galedi, Facebook Ga, Painaba, Joya Mesuino, Tinike Ma, Go Online Tala Bisurane, Diazagai no, Apiwa, Melon Chonai Musurago, Dritara, Gonzoma, Ubri, Hagwedri, Chini, the Yue, Siwai, Ajumia, Yabu, Josani, Duriga, Tru, Joe, Gone, Pata, Chaladri, Yayu Tayanglu, Amir, Josani, Mavelo, Longjoe, Dritara Garo, Mamawa, Oshe.
ဒီနေ့ကိုတာညုံလို့လည်းဆက်ပြီးထားရဲ့ဘလော့ဂါတွေပြောသမျှစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဒီတစ်ခါဒီတစ်ပတ်ရဲ့သူယုံကြည်ရာစီစဉ်မှာတော့ခပြဆရာဒေါက်တာလင်းစင်ရောကဘာကိုယုံကြည်လဲဆိုတာကိုနားဆင်ကြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်နေနေပါဗျာအဲ့တော့ယုံကြည်အောင်ပြောရမယ်ဆိုရင်ဒီစာရေးဆရာခပြဆရာချစ်ပေါ်ကတော့ငယ်ငယ်ကအိမ်မှာပေါ့ ပေါ်လာတာကတော့အဖိုးရဲ့စာအုပ်ချင်းပေါ့အဖိုးအိမ်ကိုသွားတဲ့ခင်ဗျာဆိုရင်မိရတီကြောင့်ပင်အမေကအဖိုးအိမ်မှာမိရတီတုံးလာခါတယ်အဖိုးအိမ်မှာနေနေတဲ့အဖိုးရဲ့စာအုပ်ချင်းကိုယင်းနှောင်းနေပေါ့အဲ့ရနေမှာတနေ့တော့အဖိုးစာအုပ်ချင်းတွေကဒီရှူတောင်းရဲ့ပထမဆရာစင်းကြီးရဲ့စာအုပ်ကိုကြောင်းမှပြီးတော့ဖတ်နေရတယ်စာပြီးတော့ခင်ဗျာဒီစာရေးဖို့ဘိုးဝင်လာတာပေါ့နော်အဲ့ဒီကနေ့နောက
ကျွန်တော်ကတော့စာရေးဖို့ပဲဒီကမှရှိတာမဟုတ်ကြပြရေးဖို့ကတော့နောက်ဒီအကြောင်းပြီးတော့မှာပဲကြပြဖိုင်ရင်နဲ့ကြပြရေးဖို့ဆိုတာဖြစ်လာမှာနောက်တစ်ခုကတော့ကျွန်တော်အခုလက်ရှိအတုံးဝန်ကြောင့်ပြနေတဲ့ကြပြအောင်လို့ပေါ့နောက်တစ်ခုကတော့ဒီအခုလက်တော်အခုလက်ရှိကျွန်တော်လုပ်နေတဲ့ဒီကြပြလေးတွေနဲ့ဟိုအန်ဒီကကျေးဇူးရအပ်ပေါ့အတုံးမှန်ကျွန်တော်ခေါ်ပြီးပြောချင်ပါတယ် ပြန်ဆရာကပြားကိုဘာလို့ယူလဲဆိုတော့ဒီကနေ့ကတော့စကားတော့ကပြားယူဖို့ကဟိုအိမ်မက်တာမှမပြူပါဘူးဒါနဲ့တကယ်ကြီးလိုက်ပြီးတဲ့ခါကျတော့ကပြားကဟိုမကြီးသေးနဲ့နေနိုင်တော့တဲ့အနေအထားတစ်ခုရှိသွားတာပေါ့အဓိကကတော့စိတ်ပါပဲကျွန်တော်ကတခုခုကိုယူထုတ်မိပြီဆိုလို့ရှိရင်အဲ့ဒါကိုဒီဇိုင်းမမတ်မြင်လုပ်ဖြစ်နေအချင်းရှိပါတယ် အကပြာဆက်ရေးတော့လည်းဒီကပြာလေးကပြာနဲ့ပတ်သက်တဲ့ဒါစာအုပ်တွေစာတမ်းတွေနေရာမကလိုက်ရှာဘူးအဲ့ဒီကပြာစာမျက်နှာပေါ်ရောက်လာပြီးတော့ကပြာကြီးလေးလို့ပြောဖြစ်လာတာပေါ့တရားဝင်အနေနဲ့ကတော့ငယ်ငယ်လေးကလည်းဟိုဝါသနာတော့ပါတယ်အိညာလည်းတိုက်တွန်းတာလည်းပါတာပေါ့နော်အဲ့ဒီမကူးနဲ့ပေါင်းပြီးတော့မှရအောင်ဖြစ်လာတာပေါ့ဒါပေမဲ့တကယ်တကယ်ဆရာကဖြစ်လာပြီးတဲ့အခါမှကြတော့လည်းဒီလောက် တနေ့တနေ့ဒီနေ့နဲ့နေရတခါလေးကြရင်စိတ်ပြည့်စရာတွေပေါ့တခါလေးကြလို့ရှိရင်မော်ပန်နဲ့တမင်းတော်မဆောင်နိုင်ရတဲ့အများကြီးရှိပါတယ်ဒါပေမဲ့ကိုလုတ်ပြလိုက်လို့လူနာရင်သက်သာသွားတယ်သင်ပြသွားတယ်ဆိုရင်ဝမ်တာပီတီချင်ရတော့တကင်းကြီးကွင်းနေနဲ့ဝမ်တာပီတီချင်ရပါပဲနောက်တစ်ခုကတော့ဒီကျွန်တော်ဒီ2015လောက်မှစပြီးတော့လုတ်ဖြစ်တဲ့ဒီအခရာလေးနဲ့ဆွေးပြတဲ့ပေဂျူရာအပေါ့ဟိုအမစ်ပေဂျူရာအပေါ့အဲ့ဒါလေးဒါတော့အခုလက်တလောလေးငယ်လုတ်ဖြစ်နေတဲ့အရာပေါ့နော်အတိအကျတော့တစ်ခုခုကိုတစ်ခုခုအမြန်ဆွေးပြနေနေလုပ်နေလို့ရှိရင်တော့အားလုံးကအနာဂတ်သူအနေနဲ့နောက်ကနေလိုက်လာမှာပါပဲဘဝမှာကတော့လူဆိုတာကတော့တစ်ခုခုယုံကြည်ပြီးတစ်ခုခုအမြန်လုပ်နေရင်တော့ကိုညှောလင်းထားရရင်တော့တနည်းပြန်ဖြစ်လာမှာပါပဲလူဆိုတာကတော့ရှင်ရတာနဲ့တည်ရတာမှာတည်ရတာပို့ပြီးတော့လွယ်ပါတယ်ရှင်ရတာခက်ခဲပါတယ်ဒီခက်ခဲတဲ့လုပ်ဖို့မှပို့ပြီးတော့လုပ်ပြနိုင်လို့ရှင်တော့လူရှင်ရကြိုးနဲ့တလူယုံကြည်နေမိပါတယ်နော်ဆက်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com
com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ပြုံးကြရစီစဉ်ကိုနားဆင်ကြတာဖြစ်ပါတယ်သောတာရှင်များရှင်ဒီနေ့ Christmas အကြိုနေ့မှာသောတာရှင်တွေအတွက်တေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးကြပါတယ် Smashing Pumpkins တီဆိုထားတဲ့ Christmas Dance ပခင်းကိုနားဆင်ကြအောင်ပါသောတာရှင်နားသူနှစ်သက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင်။ဖြူရီကလည်းတင်းသာနေညာပိုင်းစီစဉ်ကိုဆက်ပြီးတော့တရားထုံးလင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာတင်းကြီးချက်ကိုမက်ဆီမြတ်မွန်ကကြေညာပေးပါလိမ့်မယ်
။အင်ဒိုနီးရှားနိုင်ငံဆူမထရာရေလက်ကြားတစ်ဖက်တစ်ချက်မှာဆူနာမီဒဏ်ကြောင့်သေဆုံးသူဒီကနေ့တနင်္လာနေ့မှာ383ယောက်ရှိသွားပြီလို့ကဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်ရှိသူတွေကပြောပါရယ်ထိခိုက်ဒဏ်ရာရသူ1400ထက်မနည်းရှိနေပြီးတော့တရားကြော်လဲပျောက်ဆုံးနေပါရယ်ဆူနာမီဒဏ်ဆိုးဆိုးဝါးဝါခံခဲ့ရတဲ့ဗန်တန်းခရိုင်ကိုသမရဂျိုဒိုဝီကိုဝီဒိုဒိုဒီကနေ့တွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုပါရယ်သေဆုံးဒဏ်ရာရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့သမရကပြောကြားခဲ့ပါရယ်ယေရှုခရစ်တော်ဖွားပြင်ခဲ့တယ်လို့ယုံကြည်ကြတဲ့နေရာမှာတည်ဆောက်ထားတဲ့ဒီဂျော်ဒန်မြစ်အနောက်ဖက်ကမ်းဒေသက Church of the Nativity ဘုရားရှိခိုးကျောင်းမှာဒီကနေ့ Christmas အကြိုနေ့ညဝတ်ပြုစုထောင်းမှုအတွက်ခရီးယံဘာသာဝင်တွေစုဝေးရောက်နေကြပါတယ်ခရီးယံဘာသာဝင်တွေရောဒီကဘာလက်ခီးတွေပါတဲကြောက်တုံးတွေနဲ့စောက်ထားတဲ့ဖျားရှိခိုးကျောင်းရဲ့ခတ်ချင်းချင်းအဝင်ဝါးကနေပြီးတော့ဖျားကျောင်းထဲကိုတန်းစီဝင်ရောက်ခဲ့ကြရပါတယ်ဒီနေ့ Christmas အချိန်အခါမှာ Bethlehem ကိုလာရောက်သူတွေအများဆုံးဖြစ်တယ်လို့ Palestine ခရီးသွားဝင်ကြီးဌာနကပြောပါတယ်နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်နှစ်စီချခံထားရတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့အမှုအယူခံကိုဒီရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ချုပ်မှဒီကနေ့ကြားနာပါရယ်သူတို့ဟာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတဲ့ဆိုတဲ့အချက်နဲ့နိုင်ငံတော်လျှို့ဝှက်ချက်တွေကိုတရားမဝင်ရယူခဲ့တဲ့နိုင်ငံလုံခြုံရေးကိုထိခိုက်စေလိုတဲ့ဆန္ဒနဲ့လုပ်ခဲ့ရတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်တရားသူရှင်းနေတဲ့ဘက်ကတက်တေမပြနိုင်ခဲ့တာကိုသတင်းတော်တွေရဲ့ရှင်းနေကအဓိကထောက်ပြပြီးတော့အယူခံဝင်ခဲ့ပါရယ်နှစ်ဖက်အယူခံလျှောက်လဲချက်တွေကိုတရားရုံးမှာဒီကနေ့တနအီရောကြာအောင်ကြားနာပြီးတော့နောက်ထပ်ယုံကြည်ပေးပါတယ်အယူခံလျှောက်ထားချက်ဆုံးဖြတ်ချက်ဘယ်တော့ချမလဲဆိုတာတော့လောလောဆယ်မှာမသိရသေးပါဘူးအမေရိကန်နောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းကာဖို့အတုံးစိတ်ကိုတမရကအခိုင်အမာတောင်းဆိုနေသလိုဒီမိုကရက်အမတ်တွေဘက်ကလည်းလုံးဝမပေးနိုင်ဘူးလို့ပြောထားတဲ့အတွက်အမေရိကန်အစိုးရလုပ်ငန်းတချို့အ ਨੇ ဆုံးကြာတာပရင်းတွေအထိရပ်ဆိုင်းနေမှာဖြစ်ပါတယ်ရှင်
စနေနေ့ကျောက်ကိုမဆုမြေမုံကတင်ပြပေးခဲ့တာပါဒီနေ့ညတွေ့စီစဉ်ထုတ်လို့အမှုကတော့မဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် Few American တဲ့မနက်ဖက်မြန်မာဘာသာစီစဉ်ဒီကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိ line to meter 2440 4850ဖြင့် line meter 190တို့ကနေလည်းတိုက်ဖန်ယူနာဆင်နိုင်ပါတယ် Few ကိုနားဆင်လို့တော်တော်ရှင်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်တော်တော်ရှင်ပေါ့ကောင်းမွန်ညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.